Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2016ခုနှစ်ဒီဇင်ဘာလ26ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိအစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမုံပါရှင်။
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိင်ကြညာပါပါလူ62ယောက်ပါသွားတဲ့ Russia စစ်ဖက်လေယာဉ်တင်းနည်းနေကပြတ်ကျရတဲ့အကြောင်းရင်းထဲမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတော့ဖြစ်နိုင်ခြေတည်းမပါဘူးလို့ Russia တာဝန်ရှိသူတွေကပြောပါတယ် Al Jazeera သတင်းဌာနကသတင်းထုတ်လွှင့်ရေးမှူးတယောက်ကိုဖမ်းထားတယ်လို့ Egypt ကပြောပါတယ် Indonesia နိုင်ငံမှာအကြမ်းဖက်ဝါဒတမန်နေနေမှုစစ်ဆင်ရေးတွေပိုလှုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမဲ့သတင်းတွေထဲမှာဆိုရင်တော့တွင်းကုန်လိုင်းစင်လျှောက်ထားမှုလိုအပ်တဲ့ကန့်သက်ကုန်စည်ပစ္စည်း4000ကျော်ရှိတဲ့အထက်ကကုန်စည်ပစ္စည်း150ကျော်ကိုတွင်းကုန်လိုင်းစင်လျှောက်ထားမှုမလိုဘဲတွင်းနိုင်မှုအစိုးရဘက်ကဖြေလျှော့ပေးလိုက်ပါတယ်ဒီပေါ်မှာပို့ကုန်တွင်းကုန်လုပ်ငန်းရှင်တွေဘက်ကဘယ်လိုသုံးသပ်ပါသလဲ
ဒီလိုကတော့နံပါတ်1လူစည်းနေရှိတယ်ဟုတ်အဲ့ဒါကတော့ဒုက္ခရဲ့ဆွမ်းလမ်းကြီးပေါ်လာလို့လေစကင်းကောင်းတော့လို့ပြော
ဒီတရင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ရခိုင်မောင်းတို့တိုက်ခိုက်မှုကြောင့်ပိတ်ထားရတဲ့နေဆက်ကုံသွဲရေးစခန်းပြန်ဖွင့်လိုက်တဲ့တရင်နဲ့အတူရှမ်းမြောက်စီရေးကြောင့်တင်းရှောင်နေရတဲ့အနမတူပန်လုံကဒေသခံတချို့နေရာချင်းပြန်လာနေကြပါပြီဒီလိုမျိုးတရင်နေနဲ့အတူနှစ်သစ်အထူးဆောင်းသချင်းတစ်ပုဒ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရတရင်တွေကိုကိုကြော်ကြော်သိန်းနဲ့မတ်သိန်းကီထိုက်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ရုရှားစစ်ဖက်လေယာဉ်တစ်စီးပြတ်ကျပြီးလေယာဉ်ပေါ်ပါလူ62ယောက်လုံးသေဆုံးခဲ့ရတဲ့ဖြစ်ရပ်မှာဖြစ်နိုင်ခြေအကြောင်းတွေအများကြီးရှိတဲ့အထက်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရတာကတော့ဖြစ်နိုင်ခြေတည်းမပါဘူးလို့ရုရှားတာဝန်ရှိသူတွေကပြောပါတယ်။အခုချိန်ထိကတော့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရတာဟာထိတ်တန့်ဖြစ်နိုင်ခြေတည်းမပါဘူးလို့ရုရှားအစိုးရအဖွဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်။တနင်္လာနေ့ကအဲဒီလေယာဉ်ပြတ်ကျတာဟာလေယာဉ်မှုရဲ့မှားယွင်းမှုဒါမှမဟုတ်စက်ပိုင်းချိုးဝင်ချက်ကြောင့်ဖြစ်နိုင်ခြေရှိတယ်လို့ရုရှားတရုတ်ပို့ဆောင်ရေးဝန်ကြီးမက်ဆင်ဆိုကူလော့ဖ်ကဒီကနေ့အစောပိုင်းမှာပြောခဲ့ပါသေးတယ်။အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရတာဖြစ်နိုင်ခြေမရှိဘူးလို့တာဝန်ရှိသူတွေကပြောပေမဲ့ရုရှားအထူးစုံစမ်းစစ်ဆေးရေးကော်မတီကရာဇဝတ်ကြောင်းစုံစမ်းစစ်ဆေးမှုတစ်ခုဖွင့်ပြီးတော့လုပ်နေပါတယ်။ရာဇူးလူကောင်းမွန်နေခြင်းဆိုရှယ်လီစစ်ကနေပြန်တက်ပြီး2မိနစ်အကြာမှာလေယာဉ်ဟာပင်လယ်နဲ့ထဲကိုပြတ်ကျသွားတာပါ။လေယာဉ်ပေါ်မှာပါသွားတဲ့ခီးတဲ့84ယောက်နဲ့လေယာဉ်မှူးတန်း10ဦးအားလုံးသေဆုံးသွားပုံရပါတယ်။
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအမေရိကန်သမ္မတဘရက်ကိုဘားမားနဲ့အတူလာမယ့်အင်္ဂါနေ့မှာပလဲစိတ်ကမ်းကိုတွားရောက်ဖို့ရှိနေပါတယ်။အမေရိကန်နဲ့ဂျပန်ကြားပြန်ပြီးတင့်မြက်ခဲ့ကြတာရဲ့အရေးပါမှုကိုဖော်ပြတဲ့အနေနဲ့တွားရောက်တာဖြစ်တယ်လို့ဂျပန်အစိုးရအတွင်းရေးမှူးချုပ်ယိုရှီဟီဒေရှုဂါကဒီလအစောပိုင်းတုန်းကပြောဆိုပါတယ်။အမေရိကန်သမ္မတအင်ပီရောကတော့ဂျပန်ဝန်ကြီးချုပ်ရဲ့ခီးစဉ်ကအရင်စစ်ပွဲကာလရန်သူတော်ဟောင်းကြီးတွေကြားကမဟာမိတ်ဖြစ်တည်မှုကိုထင်အပ်စေမယ်လို့ပြောဆိုပါတယ်။1952ခုနှစ်စက်တင်ဘာလ12ရက်ပလဲစိတ်ကံကိုခီးတထဝင်ရောက်ခဲ့မှုတဲ့ဂျပန်ခေါင်းဆောင်ဟောင်းရှီဂီရုယိုရှိဒီရဲ့ယိုရှိဒါရဲ့ခီးစဉ်နောက်ပိုင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့အခုခီးစဉ်ကပလဲစိတ်ကံကိုတွားရောက်တဲ့ပထမဆုံးသောတာဝန်ထမ်းဆောင်ဆဲဂျပန်ဝန်ကြီးချုပ်တဦးရဲ့ခီးစဉ်ဖြစ်ပါတယ်။အမေရိကန်တို့ဒုတိယကမ္ဘာစစ်မှာပါဝင်လာစေခဲ့တဲ့ပလဲစိတ်ကံဘုံကျဲတိုက်ခတ်ခံရမှု85နှစ်ကြာပြီးနောက်ပိုင်းမှာပေါ်ပေါက်လာတဲ့ဂျပန်ဝန်ကြီးချုပ်ရဲ့လာမယ့်အင်္ဂါနေ့ပလဲစိတ်ကံခီးစဉ်ကအမေရိကန်ပြည်ထောင်စုရဲ့45%မြောက်သမ္မတဖြစ်လာမဲ့ဒေါ်နယ်ထရန့်စတင်တာဝန်ယူဖို့တည်င်း၄ဘတ်တောင်မလိုတော့တဲ့အချိန်မှာပေါ်ထွက်လာတာလည်းဖြစ်ပါတယ်။
စီးရီးယားနိုင်ငံအယ်ဘော့ဘ်မြို့မှာတနင်္လာနေ့က IS အစွန်းရောက်အဖွဲ့ရဲ့တိုက်ခိုက်မှုကနေထွက်ပြေးဖို့ကြိုးစားတဲ့အရပ်သား30ထက်မနည်းသေဆုံးပြီးအများပြားဒဏ်ရာရသွားတယ်လို့တူရကီစစ်ဖက်ရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။တိုက်ပွဲတွေဖြစ်နေတဲ့မြို့ကနေအရပ်သားတွေထွက်မပြေးအောင် IS တွေကမိုင်းတွေလျှက်လုပုံတွေတုံးပြီးတားဆီးနေတယ်လို့ပဲထုတ်ပြန်ချက်ကပြောထားပြီးအသေးစိတ်တွေမပါပါဘူး။ဩဂုတ်လနောက်ပိုင်းမှာစတင်တဲ့ Euphrates Shield စစ်ဆင်ရေးရဲ့တစ်စိတ်တစ်ပိုင်းအဖြစ်အယ်ဘော့ဘ်မြို့ကိုပြန်သိမ်းဖို့တူရကီစစ်ဖက်ကြောတော်နောက်ကနေစီးရီးယားတပ်ပုံတွေကတိုက်နေတာပါ။တဘောရာတင်းမာတဲ့ဆွန်နီတွေနဲ့ခတ်တနက်ကင်တွေကိုတူရကီစီးရီးယားနယ်စပ်ကနေမောင်းထုတ်ဖို့အတွက်တူရကီနိုင်ငံကစစ်ဆင်ရေးလုပ်နေတာပါ။ဒါပေမဲ့လည်း IS တွေရဲ့အပြင်းထန်ခုခံမှုနဲ့ရင်ဆိုင်နေရပြီးမျိုးသိမ်းတိုက်ပွဲစကြတဲ့ကဆိုရင်ထိခိုက်ဒဏ်ရာသေဆုံးမှုအများဆုံးကြုံထားရပါတယ်
။ Al Jazeera သတင်းထုတ်လွှင့်ရေးမှူးတယောက်ကိုသတင်းဌာနကိုစားသွေးထိုးလှုံ့ဆော်မှုနဲ့ဖမ်းထားတယ်ဆိုတာအီဂျစ်နိုင်ငံကအတည်ပြုလိုက်ပါတယ်။ Al Jazeera သတင်းဌာနကိုကာတာနိုင်ငံရဲ့အာဏာရမိသားစုကရန်ပုံငွေတစ်စိတ်တစ်ပိုင်းထောက်ပံ့နေတာပါ။လုံခြုံရေးကိုနှောက်ယှက်မှုသတင်းမှားတွေကိုဖြန့်ဝေမှုနဲ့သတင်းထုတ်လွှင့်ရေးမှုမာမုတ်ဟူစိန်ကိုတပ်ဆိုင်တွေကဖမ်းလိုက်တာလို့အီဂျစ်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ် ဟူစိန်ဟာမိသားစုထံတွားလှည့်ချိန်မှာလှုပ်ကြံထားတဲ့ဆွဲချက်တွေနဲ့အီဂျစ်နိုင်ငံကဖန်ဆီးထားတာဖြစ်တယ်လို့အယ်ဂျာဇီရာသတင်းဌာနကပြောပြီးချက်ချင်းပြန်လွတ်ပေးဖို့တောင်းဆိုထားပါတယ်အခုဖြစ်ရဟာအယ်ဂျာဇီရာသတင်းထောက်တွေကိုအီဂျစ်နိုင်ငံကဖန်ဆီးတဲ့အထက်နောက်ဆုံးပေါ်လာတဲ့ဖြစ်ရဖြစ်ပြီးနိုင်ငံတွင်သတင်းသမားတွေရဲ့လွတ်လပ်ခွင့်အပေါ်နောက်ထပ်အစိုးရင်ချက်တွေပေါ်လာစေပါတယ်2011ခုနှစ်ကအာရဗ်ຫນွေဦးဒေါ်လာရင်းနဲ့2013ခုနှစ်ကသမ္မတမိုဟာမက်မော်စီကိုဖြုတ်ချတဲ့ဖြစ်ရပ်တွေနောက်ပိုင်းအယ်ဂျာဇီရာသတင်းဌာနရဲ့ထုတ်လွှင့်ချက်တွေကိုအီဂျစ်အစိုးရကအပြင်းအထန်ဝေဖန်ထားပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ဖလိုက်ဒိုမီတာ24 kHz 1239ဖလိုက်ဒိုမီတာ25 kHz 11965ဖလိုက်ဒိုမီတာ32 kHz 9323ဖလိုက်ဒိုမီတာ58 kHz 5885စနီတနူးနေမှာဖလိုက်လိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေတနင်္လာညဘက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်တောင်တိုးပင်လယ်တွေကပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသကိုအခြားသားခီးတဲ့လေယာဉ်တွေနေ့စဉ်ပြန်တက်မယ်လို့တရုတ်နိုင်ငံကကြေညာပါတယ်။ဒီအချက်ကြောင့်အာရှတိုက်မှာနေမြေပိုင်ဆိုင်မှုဆိုင်ရာအကြီးမားဆုံးအငင်းပွားမှုမှာအစိုးရတွေအနေနဲ့နေမြေပိုင်တယ်လို့သူတို့ပြောတဲ့အချက်ပိုပြီးအားကောင်းအောင်အခြားသားတွေကိုပိုပြီးအသုံးချလာပြီလားဆိုတဲ့စိုးရိမ်ချက်တွေတိုးလာပါတယ်။တရုတ်နိုင်ငံတောင်ပိုင်းဟိုင်ကောင်းမြို့ကနေတောင်တိုးပင်လယ်တွေကဝူဒီကျွန်းကိုစာသာပြီးနေ့ကလေယာဉ်တွေဆက်ပြန်တယ်လို့တရုတ်စိုးရပိုင်ဆိုင်ဝါသတင်းဌာနကဖော်ပြပါတယ်။ဒါအပြင်ပါရာဆိုကျူးစုတွေပပတ်လေမှာစစ်ဖက်တည်ရှိမှုတောင်မကတခြားရပ်ဖက်ဆိုင်ရာတည်ရှိမှုတွေကိုပါဒီအစိုးရကတိုးချဲ့တိစောက်လာတဲ့လုပ်ရဖြစ်မြင်ရပါတယ်။ဒီအချက်ကြောင့်ပါရာဆိုကျူးစုတွေကိုပိုင်ဆိုင်တယ်လို့ပြောထားတဲ့နိုင်ငံတွေထဲဗီယက်နမ်နိုင်ငံကမကြည်မနက်ဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံမှာရဲစခန်းတစ်ခုကိုတိုက်ခိုက်ဖို့စီစဉ်သူတွေလို့တန်ပြရှိထားသူတွေနဲ့ခရစ်မတ်နေ့ကပြစ်ခတ်မှုအတွင်းစစ်သွေးချနှစ်ဦးသေဆုံးခဲ့ပြီးနောက်မှာတော့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်ရေးတွေတိုးလုပ်မယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။ဒီသတင်းပတ်တွေအတွင်းဖန်ဆီးရမိထားတဲ့အစ္စလာမ်မြေအစွန်ရောက် IS အဖွဲ့ရဲ့အခြေအစဲအကြမ်းဖက်သမားတွေလို့တန်တရားရှိထားသူအနည်းဆုံး14ဦးတို့ထံကနေတိုက်ခိုက်ဖို့အစီအစဉ်နေနဲ့ပတ်သက်ပြီးသတင်းအချက်အလက်တွေထပ်ရဖို့စုံစမ်းစစ်ဆေးရေးမှုတွေစစ်ဆေးနေတယ်လို့အမျိုးသားရဲဌာနပြောခွင့်ရ Rick Wanto ကပြောပါတယ်ခရစ်စမတ်နဲ့နှစ်တစ်ကူပွဲတော်တွေလို့အခမ်းအနားတွေကိုနှောက်ယှက်တိုက်ခိုက်ဖို့စီစဉ်နေတဲ့အဖွဲ့ဝင်တွေရှိနေသေးတယ်လို့ယုံကြည်ထားတဲ့အကြောင်းလဲပြောခွင့်ရကဒီကနေ့တနင်္လာနေ့မှာမြို့တော်ချက်ကတာမှာသတင်းထောက်တွေကိုပြောပါတယ်။ဖန်ထားတဲ့စစ်သွေးကြနှုတ်ရဲ့ထုတ်ဖော်ပြောဆိုမှုနဲ့အခုနောက်ဆုံးတိုက်ခိုက်မဲ့အစီအစဉ်ကိုရဲတို့ဖော်ထုတ်နိုင်ခဲ့တာလည်းဖြစ်ပါတယ်
။အိန္ဒိယနိုင်ငံကနျူကလ িয়ার ထိပ်ဖူးတင်နိုင်တဲ့တိုက်ချင်းပြစ် Agni 5ဒုံးကျည်ကို၄ချိန်မြောက်အောင်မြင်ဆန့်သက်လိုက်နိုင်ပါတယ်။ဒီဒုံးကျည်ဟာကီလိုမီတာ9000ကျော်အဝေးကပြတ်မှတ်တွေကိုထိမှန်အောင်ပြင်နိုင်တာကြောင့်တရုတ်နိုင်ငံမျိုးဖက်ဆောင်ကဒေသတွေဟာအိန္ဒိယနျူကလ িয়ার လက်နက်တွေရောက်နိုင်တဲ့အထက်ပါသွားပါပြီ။ 19.5 မီတာရှိပြီးတန်54တဲ့မြေပြင်ကနေမြေပြင်ပြစ်ဒုံးကျည်ကိုအိန္ဒိယရှိပိုင်းအိုဒီရှာပြည်နယ်ကမ်းလွန်အဗ်ဒူကလမ်ကျွန်းပေါ်ကနေဒီကနေ့စမ်းသပ်ပစ်လွတ်ပြီးဒုံးကျည်ဟာအနာဂတ်ဩစတြေးလျရေပြင်နဲ့ဆင်းသွားပါတယ်။အခုစမ်းသပ်မှုကနေ Agni 5ဒုံးကျည်ဟာအလုဖြစ်တယ်ဆိုတာသိကြသွားတယ်လို့နယူးဒေလီအခြေစိုက်ကာကွယ်ရေးဆိုင်ရာလေ့လာသုံးသပ်ရေးအင်စတီကျူကအာဂျီလီလီကပြောပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွင်ထုတ်လုပ်တဲ့အစောပိုင်း Agni ဒုံးကျည်တွေကတော့အိန္ဒိယနိုင်ငံရဲ့အိမ်နီးချင်းနဲ့တောင်အောင်ရှာဒေသမှာပြန်ပစ်ဖြစ်တဲ့ပါကစ္စတန်နိုင်ငံတွင်ဘယ်နေရာကိုမဆိုပြစ်နိုင်ပါတယ်။နိုင်ငံကြားစစ်ပွဲ၃ကြိမ်ဖြစ်ထားပြီးဆက်ဆံရေးကဆက်ပြီးတင်းမာနေဆဲပါပါကစ္စတန်နိုင်ငံဟာလည်းနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ပိုပြီးတော့ဝေဝေပြစ်နိုင်တဲ့ Agni 5ဒုံးကျည်ကိုချိန်ချောက်မှုတစ်ခုဖြစ်အိန္ဒိယကမြင်ထားတဲ့တရုတ်နိုင်ငံကိုရည်ရွယ်ပြီးထုတ်လုပ်တာဖြစ်တယ်လို့ကာကွယ်ရေးဆိုင်ရာလေ့လာသုံးသပ်သူတွေကပြောပါတယ်
။လိန်တူချစ်သူတွေတရားဝင်လက်ထက်ထိမှခွင့်အပေါ်ကန့်ကွက်သူနဲ့ထောက်ခံသူထောင်ပေါင်းများစွာဟာထိုင်ဝမ်လွှတ်တော်အပြင်ဘက်မှာဒီကနေ့တီးခြားဆန္ဒပြပွဲတွေလှုပ်ကြပါတယ်။ထိုင်ဝမ်ကျွန်းရဲ့တရားမကျင့်သုံးဥပဒေပုံမှန် 6.2 ကိုထိုင်ဝမ်လွှတ်တော်ရဲ့ကော်မတီတစ်ခုကနေပြင်ဆင်လိုက်တဲ့တရက်ထဲမှာပဲအခုလိုထောက်ခံပွဲနဲ့ကန့်ကွက်ပွဲတွေလှုပ်ကြတာပါအခုလိုပြင်လိုက်တာကြောင့်လက်ထက်ခွင့်တန်းတူညီမျှရေးအတွက်နောက်တစ်ဆင့်နှီးသွားပါတယ်ဒီငင်းပွားပွဲကိစ္စကိုနောက်ညအထိတော့လွှတ်တော်ကကင်တွယ်ဆောင်ရွက်အောင်မှာမဟုတ်သေးဘူးလို့ခန့်မှန်းထားပါတယ်ကန့်ကွက်သူတွေနဲ့ထောက်ခံသူတွေဟာလွှတ်တော်အဆောက်အုံပြင်ပမှာတီးခြားနေရာတစ်ခုစီယူပြီးတော့ဆန္ဒပြကြတာပါဒါပြင်မြေအောက်ယထာစီပြီးထွက်ပေါက်တွေကနေအပြင်ထွက်တဲ့အခါမှာလဲတစ်ဖက်နဲ့တစ်ဖက်ပြိပခဖြစ်တာမျိုးတွေကိုရှောင်ဖို့အတွက်ထွက်ပေါက်တစ်ခုတည်းကနေမထွက်ကြဖို့ပွဲစီစဉ်သူတွေကအကြံပေးထားပါတယ်။လင်းတူချစ်သူတရားဝင်လက်ထက်ခွင်ကိုကန့်ကွက်သူတချို့ကလွှတ်တော်ကိုကာထားတဲ့ချန်စီယိုကိုကြော်တက်ဖို့ကြိုးစားပေမဲ့ရဲတပ်ဖွဲ့ကတားဆီးခဲ့ပါတယ်
။ခရစ်စမတ်ပွဲတော်ကာလအတွင်းဖိလစ်ပိုင်နိုင်ငံကိုဝင်ရောက်တိုက်ခိုက်တဲ့တိုက်ဖုန်းမုန်တိုင်း Knock Down ကြောင့်လူ9ယောက်ထဏ်မှန်းတည်ဆုံးပါတယ်။ဒီကနေ့မှာတော့မနီလာမြို့တော်မှာလေပြင်းတွေတိုက်ပြီးမိုးသီးထန်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Knock Down တိုက်ဖုန်းမုန်တိုင်းဟာတနအီကို လီတိုင်နှုန်း255ကီလိုမီတာကျော်နဲ့တနင်္ဂနွေနေ့ညနေခင်းပိုင်းမှာကာတန်ဒူဝမ်ဆက်ကျွန်းကိုစပြီးတော့ဝင်ရောက်တာပါဒီကနေ့မှာတော့မူတိုင်းကအားပြော့သွားပေမဲ့လီတိုင်နှုန်းကတနာရီကို130ကီလိုမီတာကနေ215ကီလိုမီတာကြားရှိနေလို့မဲလို့မိုးလေဝသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်မနီလာမြို့တော်ရဲ့အရှိတောင်ပိုင်းအယ်ဘေးပြည်နယ်ရေကြီးရာမှာပါသွားတဲ့ဇုံတွဲတွေတည်ဆုံသွားတာလို့ရဲတပ်ဖွဲ့ကပြောပါတယ်မုန်တိုင်းဟာအနောက်မြောက်ဘက်ကိုရွှေ့လျားနေပြီးဒီကနေ့နှောင်းပိုင်းမှာမနီလာမြို့တော်ကိုဝင်တိုက်ပြီးတဲ့နောက်တောင်တိုးပင်လယ်တွေကိုဥတီထွက်ခွာမယ်လို့လည်းအစိုးရမိုးလေဝသဌာနတာဝန်ရှိသူတွေကခန့်မှန်းထားပါတယ်။ဟွမ်ကီဒါအဖွဲ့နဲ့တူနာမည်ကျော်ကြားခဲ့တဲ့ဗြိတိသျှလူမျိုးအစိုးရတချင်းရေးဆရာနဲ့တချင်းခွေထုတ်လို့သူဂျော့ချ်မိုက်ကယ်ဟာအသက်53နှစ်အရွယ်မှာကွယ်လွန်သွားပါပြီ။ကျွန်တော်တို့ရဲ့ချစ်လက်စွာသောသားဖြစ်သူအကိုဖြစ်သူမိဆွေဖြစ်သူဂျော့ချ်ဟာခရစ်မတ်ကာလအတွင်းသူ့နေအိမ်မှာအေးချမ်းစွာကွယ်လွန်သွားပြီဆိုတာစင်နှလုံးအထူးကြေကွဲစွာအသိပေးပါတယ်လို့သူရဲ့ပြင်ပဆက်ဆံရေးတာဝန်ခံကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ George Michael ဟာ1982ခုနှစ်မှာ Andrew Ridgely နဲ့အတူတွဲပြီး Huam အဖွဲ့ကိုမထောင်ခင်ကလန်ဒန်မြောက်ယထာဘူရာယုံနေမှာတချင်းဆိုခဲ့မှုပါတယ်။ဆက်ကြောတဲ့ရဲ့အဆိုတော်ဘဝအစောပိုင်းကာလတွေမှာ Wake Me Up Before You Go Go, Young Guns Go For It နဲ့ Freedom လို့လိုတချင်းတွေဆိုပြီးအကြီးအကျယ်အောင်မြင်ခဲ့သူပါ။မြန်မာပရိသတ်တွေကြားမှာတော့အဆိုတော်တူတူကအသေးရဆက်တယ်ဆိုတဲ့ခေါင်းစဉ်နဲ့ Copy တချင်းအဖြစ်ဆိုထားတဲ့ Careless Whisper တချင်းကလူသိပုံများပါတယ်။ပင်တိုင်းဆိုတော့ဒူအဖြစ်ပူပြီးလေးနဲ့တည်ကြည်တဲ့ဆူတော်တချင်းရေးဆရာဘွားကိုတိဆောက်ခဲ့ပြီးသူရဲ့သိကူကောင်းလွန်းတဲ့အတန်းအည်အတွေ့အမျိုးမျိုးပေါ်ဝေဖန်သူတွေကချီးကျူးခံရသူပါ1998ခုနှစ်မှာတော့သူဟာဂေးတူဖြစ်တယ်လို့မိုက်ကယ်ကကြေညာခဲ့ပါတယ်သူရဲ့နေရင်ရှိတဲ့အင်္ဂလန်နဲ့အောက်ဆက်ရှယ်အရက်မှာခရစ်မတ်နေ့ကကွယ်လွန်သွားတာဖြစ်ပြီးနှလုံးရောဂါကြောင့်ဖြစ်တယ်လို့သူရဲ့မန်နေဂျာမိုက်ကယ်လစ်မန်ကပြောပါတယ်အိန္ဒိယနောက်ပိုင်းဆူရတ်မြို့မှာခရစ်မတ်နေ့ကဇုံတွဲပေါင်း236တွဲအခမ်းအနားတစ်ခုထဲမှာစုဝေးပြီးတော့လက်ထပ်မင်္ဂလာပွဲကျင်းပပါတယ်ဒီခန္ဓာရဲ့ထူးခြားချက်ကတော့သတို့သမီးတွေအားလုံးဟာမိဘမဲ့တွေဖြစ်တဲ့ပြင်ကိုးကွယ်တဲ့ဘာသာမျိုးမျိုးကလာသူတွေဖြစ်နေတာပါခန္ဓာကိုမကထပြုစီစဉ်သူကမြို့ရဲ့စီးပွားရေးလုပ်ငန်းရှင်အတူဖြစ်ပြီး2008ခုနှစ်ကတည်းကနေဆိုရင်စင်ရင်နွမ်းပါတဲ့အမျိုးသမီး6ပါးကျော်ကိုလက်ထပ်ထိမ်းမြှားပေးခဲ့ပြီးပါပြီခင်ဗျာ
နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုကြော်ကြော်သိန်းနဲ့မတ်သိန်းကြီးထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္လာညချမ်းထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်တဲ့တပြိုင်တည်းထဲ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ VOA ရဲ့ website စာမျက်နှာမှာနားဆင်နိုင်ကြပါရှင်အခုအရင်ဆုံးထိတ်တန့်ရောက်မြန်မာသတင်းလွှာတွေကိုအရင်ဆုံးတင်ပြပေးခြင်းပါတယ်Twin Gun License လျှောက်ထားမှုတွေလိုအပ်တဲ့ကန့်သက်ကုန်စည်ပစ္စည်း 4,000 ကျော်ရှိတဲ့အနက်ထဲကကုန်စည်ပစ္စည်း 150 ကို Twin Gun License လျှောက်ထားဖို့မလိုပဲ Twin နိုင်ဖို့အစိုးရဘက်ကဖြေလျှော့ပေးလိုက်ပါတယ်။ဒီဖြေလျှော့မှုတွေကလက်ရှိတိုးတက်နေတဲ့ကုန်စည်နှုန်းကိုကြာဆင်းလာနိုင်မလား။ကြာဆင်းနေတဲ့စီးပွားရေးကိုဥမော်နိုင်ဖို့လုပ်နိုင်မဲ့အချက်တစ်ချက်ဖြစ်လိမ့်မလားဆိုပြီးထင်မြင်ချက်တွေလည်းရှိလာပါတယ်။နောက်ပြီးဒီလိုမျိုးဖြေလျှော့မှုကမြန်မာ Twin Gun ပို့ကုန်လုပ်ငန်းတွေအပေါ်ဘလောက်ထိတိုးတက်လာမှုတွေရှိမလဲဆိုတာကိုတော့ VOA မြန်မာပိုင်းသတင်းတောင်မေခကလုပ်ငန်းရှင်တွေစီကပြောလာတဲ့သုံးသပ်ချက်တွေကိုစူးစီးပြီးတင်ပြပေးထားပါတယ်ရှင်
။2019ခုနှစ်ဇန်နဝါရီ1ရက်နေ့ကနေစပြီးအကျုံးဝင်မဲ့ဒီဖြေလျှော့မှုဟာအာဆီယံနိုင်ငံတွေမှာကျင့်သုံးလျက်ရှိတဲ့လုပ်ငန်းများအရလိုက်ရောညီထွေဖြစ်စေဖို့ Twin Gun License တွေကိုဖြေလျှော့တာဖြစ်တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနဘက်ကပြောဆိုထားပါတယ်။ဒီဖြေလျှော့လိုက်တဲ့ကုန်စည်တွေမှာ Coffee, လက်ဖက်ဟင်းခတ်မွေးကြိုင်များ rubber နဲ့ဆက်ဆက်ပစ္စည်းများ aluminium နဲ့ဆက်ဆက်ပစ္စည်းများခဲတပ်ထုနဲ့ဆက်ဆက်ပစ္စည်းများလျှက်စစ်ရထားစက်ကောင်းများနဲ့ဆက်ဆက်ပစ္စည်းများမော်တော်ယာဉ်များနဲ့ဆက်ဆက်ပစ္စည်းတွေပါဝင်ပါတယ်ဒီလိုဖြေလျှော့လိုက်တာနဲ့ပတ်သက်လို့မော်တော်ယာဉ်ဖြန်ပြူရောင်းချရေးနဲ့ထုတ်လုပ်ရေးလုပ်ငန်းရှင်ဥက္ကဋ္ဌတအူးဖြစ်တဲ့ဒေါက်တာစုထွန်းကတော့ဖြေလျှော့မှုကိုကြိုဆိုလိုက်ပြီးဒီဖြေလျှော့မှုအကျိုးဆက်ပုံမှာခုလိုမှတ်ချက်ပြီးပြောဆိုခဲ့ပါတယ
်ဒါတော့လည်းပြောရင်တော့ဘာမှတော့ဒီတွင်းကုန်လုပ်ငန်းပေါ်မှာတော့တဲတဲဘူးအများကြီးတော့မကြည့်ပါဘူး။အဲကုန်မစည်းအစ်တီကိုတွင်းဝင်ပေးလိုက်တာလည်းမဟုတ်ဘူး။ဟိုကြီးကဒီတကင်းကတော့ကုန်စည်တော့ဝုန်းနဲ့ကျုပ်ကြမှာမဟုတ်ဘူးနော်။ကုန်စည်တော့ကျက်နေတဲ့မြန်မာပြည်ရဲ့ကျောင်းရတစ်ချက်မှာခန့်စီရှင်ခော့ဆိုတာပါတယ်။လူလားပဲနဲ့ကုန်ကြစီကြီးရှိနေတာ။အဲဒီချက်ကိုယူပါနေတဲ့ဒါကိုခန့်စီရှင်ခော့ကြောကြအောင်သူကစဉ်းစားနေနေလုပ်ပြီးတာ။ဒီ US sanction လွတ်လိုက်တာနဲ့အမေရိကန်ကောင်ယူပါကြီးကြီးတိုင်းပဲစုံသွားလို့ပြောလို့မရဘူးနော်။အဲ့တဘောပါတက်လိုက်ကြတော့ကောင်းတာပေါ့နော်ဒါပေမဲ့တကင်းပါပြည့်မယ်ဆိုတော့ပြောနိုင်ပုံပါအခုလဲလို့ပဲပေါ့နော်ဒီအင်ဖို့နိုင်စင်ချော့ဖို့မလိုတဲ့ဟာဆိုတာလည်းကျွန်တော်အနေနဲ့ဒါကျိုးလို့ရပေါ့နော်ကျိုးလို့ရတယ
်2016-2019ဘန်နာနှစ်အတွင်းပို့ကုန်သွင်းကုန်လုပ်ငန်းရှင်များကိုပို့ကုန်152မျိုးနဲ့သွင်းကုန်166မျိုးတို့ကိုလိုင်စင်လျှောက်ထားဖို့မလိုပဲကုန်တယ်ကွင်ပြူထားတဲ့အပေါ်မှာကုန်တယ်မှုလုပ်ငန်းပုံပုံမြန်ဆန်ပြီးကုန်တယ်မှုလူငွေပြတာကိုရှော့ချနိုင်မယ်လို့စီးပွားကူတန်းရောင်းဝယ်ရေးဝန်ကြီးဌာနဘက်ကမျှော်လင့်ထားပါတယ်။ဒါ့ပြင်လက်ရှိနိုင်ငံတွင် ငွေစည်းတံပိုးတည်ငြိမ်မှုနဲ့ငွေကြေးလည်ပတ်မှုတွေမှာနိုင်ငံတွင်းငွေစည်းတည်ငြိမ်မှသာလူငွေပြဘတ်ဂျက်အပေါ်ဟန်တားနိုင်မယ်လို့သွင်းကုန်ပို့ကုန်လုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဝင်းမြင့်ကတုံ့တက်ပါတယ်
။သွင်းကုန်နိုင်ငံရဲ့နေချင်းကဟိုအရင်တော့တော့ဥမာပေါ့ကျွန်တော်တို့ကဟိုလမ်းချင်းတောင်ရောက်ပေါ့ဆက်လာခွဲနှစ်လလောက်ကြာတယ်။ငွေရလည်းရှူပြီးကြာထားတယ်လေ။အစိုးရကြီးကရှူရင်းရတဲ့သဘောမျိုးပေါ့လေ။အဲ့ဒါဆိုရင်တော့ကျွန်တော်တို့ကဘလို့ခေါ်မယ်ပုံကျင်းလုံးကြည့်နေတာပေါ့ပြီးခဲ့တဲ့ကာလတွေရပါပဲအဲ့လိုငွေတွေချူပြရတာမရှိတော့လေတူရင်းရတာမရှိဘူးလိုင်းစင်ရလဲတရက်နှစ်ရက်အများဆုံးကြာသုံးရက်ပေါ့လေအဲ့လောက်ဆိုရပါတယ်ဆိုတော့ပုံကျင်းလုံးကြည့်နေတဲ့ကိစ္စကတော့ဒီလိုင်းစင်ငငယ်နှိမ့်နေတော့စိတ်မဆိုင်ဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်အဓိကတော့ပုံကျင်းလုံးကြည့်နေတာကတော့တော့နိုင်ငံသားငွေတွေလုံးတက်ချင်နေပဲဆိုင်ပါတယ်သူပြောမယ်ဆိုတော့ပမာငွေစံပိုးကြာတာပေါ့ဒေါ်လာကြီးတက်တာဒီထွေထွေပုံကျင်းလုံးကြည့်နေမှုရဲ့အဓိကအကြောင်းတရားပါပဲဟိုပုံကျင်းလုံးသက်တာအောင်လို့ဆိုတဲ့ကိစ္စမှာတော့ဒီဒေါ်လာကြီးကိုဘယ်လိုစီရင်အောင်ဆောင်ရွက်မလဲဆိုတဲ့ကိစ္စပဲအဓိကအကျတယ်လို့ဆင်မနေတော့ဆင်မနေပါလေ
လက်ရှိမှာတော့အမေရိကန်ဒေါ်လာတန်ဖိုးက2016ဒီဇင်ဘာအတွင်းမှာအမြင့်ဆုံးဈေးဒေါ်လာမှာမြန်မာငွေ1400နီးပါးအထိဒေါ်လာတန်ဖိုးအပြောင်းအလဲဖြစ်ပေါ်ခဲ့ပါတယ်ဒီလိုနိုင်ငံခြားငွေတန်ဖိုးတည်ငြိမ်မှုမရှိတာကလည်းလေးနှစ်ဆက်တိုက်ကြုံတွေ့ခဲ့ရတဲ့ကုန်သွယ်မှုလူငွေပြခဲ့တဲ့အကျိုးဆက်တစ်ခုဖြစ်တယ်လို့ပညာရှင်တွေဘက်ကတုံ့တက်ထောက်ပြနေပေမဲ့အစိုးရဘက်ကဒါကိုကန့်တွဲနိုင်ခြင်းမရှိသေးပါဘူးစံစဝါပို့ကုန်သွင်းကုန်လုပ်ငန်းရှင်တဦးဖြစ်တဲ့ဦးတောင်ဝင်းကတော့ဒီဖြေလျှော့မှုအပေါ်မှာခုလိုတုံ့တက်သွားပါတယ
်ဒီပြည်တော်ကတော့နံပါတ်1ငွေစည်းငွေစုတယ်အဲ့ဒါတင်တော့ရုပ်ကဲဆွေးနွေးနေကြတာဟုတ်တယ်အဲစကင်းဆောင်ရတော့မရှိပါဘူးဒါနဲ့ process တွေကတွေလာတယ်เนาะကျွန်တော်လုပ်ငန်းလုံးဝရုပ်တည်တည်အတွက်တော်တော်တက်ဖြစ်လာတာပေါ့အဲ့ဒါလေးကတော့မဆိုးပါဘူး
လက်ရှိမှာတော့အစိုးရရဲ့ထုတ်ပြန်ထားတဲ့စည်းရင်းတွေအရ2016-2019ဘန်နာနှစ်ဒီဇင်ဘာပထမပတ်အထိမြန်မာနိုင်ငံတွင်းနိုင်ငံသားယင်းနှိမ့်နှံမှုဝင်ရောက်လာတဲ့ပမာဏဟာအရင်နှစ်ကာလတူထက်ဒေါ်လာတန်း1000ခန့်လျော့နေနေလျက်ရှိပါတယ်ဒီလိုလျော့နေလာတာကလည်းနိုင်ငံတွင်းငွေကြေးစည်းကွက်တည်ငြိမ်ခြင်းမရှိတာကြောင့်နိုင်ငံသားယင်းနှိမ့်နှံမှုတွေတွန့်ဆုတ်တာဖြစ်တယ်လို့ပညာရှင်တွေကသုံးသပ်လျက်ရှိပါတယ်ရှင်
မေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ရခိုင်ဘက်ကနေဆက်ကုံသွယ်စခန်းပြန်ပြီးတော့ဖွင့်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းလနဲ့ချီပြီးပိတ်ထားခဲ့ရတဲ့မောင်တော်နေဆက်ကုံသွယ်ရေးစခန်းကိုပြန်လည်ဖွင့်လှစ်လိုက်ပါပြီ။လုံခြုံရေးစိုးရင်ချက်နဲ့ကုံစီစည်းစစ်မှုအထူးကော်မတီဖွဲ့စည်းဆောင်ရွက်နေရတဲ့နေဆက်ကမောင်တော်နေဆက်ကုံသွယ်ရေးကတော့ပုံမှန်တော့ပြန်မဖြစ်သေးပါဘူး။ဒါပေမဲ့ဒေသတွင်းအခြေခံလူထုအတွက်အလုတ်ကိုင်းနေပြန်လည်ပေါ်ပေါက်လာတယ်လို့မောင်တော်နေဆက်ကုံသွယ်များအသင်းအကြီးအကဲကပြောပါတယ်။ပြေဆုံးကိုမတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်ရှင်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအဓိကကုန်သွယ်ရေးစခန်းတစ်ခုဖြစ်တဲ့မောင်တော်နေဆက်ကုန်သွယ်ရေးစခန်းကိုပြန်လည်ဖွင့်လှစ်လိုက်ပြီးကုန်သွယ်ရေးပုံမှန်ပြန်ဖြစ်ဖို့ကြိုးစားနေကြပါတယ်။မောင်တော်ဒေသတွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နှစ်လကြာပိတ်ထားခဲ့ရတဲ့မောင်တော်နေဆက်ကုန်သွယ်ရေးစခန်းကိုပြန်ပြီးဖွင့်လှစ်ထားပေမဲ့စီကံတင်းကျပ်ထားတယ်လို့မောင်တော်နေဆက်ကုန်သွယ်ကြီးများအသင်းဥက္ကဋ္ဌဦးအောင်မြင့်သိန်းကပြောပါတယ်။
ကနေနေ့ကကနေတမင်းကုန်နေနေဖွင့်လိုက်ပါရင်ဟုတ်ကဲ့ပါနေနေစီလက်ကျန်လာတော့မဟုတ်ဘူးဗျာပေါ့ကျင်ဟိုထွက်ကျင်လို့ထွက်ဝင်ကျင်လို့မျိုးတော့မရဘူးပေါ့ဆိုစီနေခဲနေပြီးတော့ကျွန်တော်တို့အဲ့ဒီကန်တက်ရှင်းလို့လေးတော့ရှိတယ်အရှင်ကန်တန်လေးတွေနဲ့ပေါ့ကျန်နော်ဥမာတဘောကဟိုပုံစစ်စစ်တာကို၄နာရီရက်တာဆိုပါတော့အဲ့လိုမျိုးလေးတွေတော့ရှိပါတယ်ဟိုစီကလေးတွေတမချက်တွေအဲတင်ချက်တွေတဘောတော့မဟုတ်ပါအမှမဖြစ်အောင်လုပ်ပါလေနော်တကူကဟိုစစ်စင်တွေကလည်းလုံးကျော်ချင်ရပါတော့အဲ့ဒီပေါ်လေးပါဟုတ်ကဲ့
ဖွင့်လှစ်လိုက်တဲ့ရက်ပိုင်းမဲ့ရှိသေးတဲ့မောင်တော်နေဆက်ကုံသွေးစခန်းမှာပို့ကုန်တွေကိုအထူးကြီးကြပ်စစ်ဆေးရဲ့အဖွဲ့ကလည်းဖွဲ့စည်းဆောင်ရွက်နေပြီးအမှားအယွင်းမရှိအောင်ဆောင်ရွက်နေပေမဲ့လည်းနောက်ပိုင်းမှာပုံမှန်ပြန်ဖြစ်အောင်ကြိုးစားသွားမယ်လို့လည်းမောင်တော်ကုံသေးကြီးများအသင်းဥက္ကဋ္ဌကပြောပါတယ
်ကိုပေါ့စစ်ဆေးရဲ့အဖွဲ့ဆိုပြီးမှကျွန်တော်အပါဝင်ပေါ့အဲ့ဒီကုံသေးကြီးရဲ့အပါဝင်ဟိုကိုဌာနနဲ့ကျွန်တော်ဖွေးထားတာပေါ့နော်ဟုတ်ကုန်ပြီအတင်းပါမယ်နောက်ပြီးတော့ဟိုနေနာကတာအကောက်ခံလာဝကာနောက်ပြီးတော့အောက်ကပီဝီစခန်းကကိုစလေးဒီတော့ငါလုံးငယ်အဲ့လိုလူကိုရောက်တာကိုဝတ်ဆော့စာပြီးလို့ပုံစံမျိုးတော့မဟုတ်ဘူးပေါ့ဟိုတနည်းအားဖြင့်ကျွန်တော်တနည်းအားဖြင့်စစ်စစ်ပြီးအပြင်ကိုတစုံတစ်ခုအမဖြစ်ခင်းနေဆိုရင်အဲ့ဒီကိုရောစလုံးမှာတာဝန်ရှိတယ်စစ်စစ်ပြီးကိုရောစလုံးမှာအဲ့လိုပုံစံမျိုးနဲ့အဖွေဖွေးပြီးတော့ဒီကာလအတွင်းမှာတော့အဲ့လိုသူစစ်စစ်ပြပါလေနောက်တစ်ပြေးပြေးလုံကျွေးကောင်းလာတာနဲ့အများဖြေလျှော့တော့ပါမယ်။လက်ရှိကဘူအချင်းတွေအောင်ဒီဟုတ်ဖြေလျှော့တော့ဖို့အပြည့်အစုံရှိပါလေ
။တစ်တော့ရွယ်ပစ္စည်းစားတော့ကုန်တို့ကိုအဓိကထားပြီး ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်ပို့နေတဲ့အဓိကကုန်သွယ်ရေးစခန်းတစ်ခုပြန်ပြီးဖွင့်လှစ်လိုက်နိုင်တာကြောင့်ဒေသခံတို့အတွက်အလို့အကံပြန်ကောင်းလာစေတယ်လို့လည်းဥက္ကဋ္ဌဦးအောင်မြင့်သိန်းကပြောပါတယ်
။ဟိုမှာဝါလုံးခုံးပေးလူတွေဆိုလို့ရှိရင်သူတို့ရဲ့အခြေခံလူသားတွေပေါ့ဝါလုံးတွေခုံးမှသူတို့ကခမင်းစားတယ်နေတော့အလို့ကမှတယ်ဆိုမဘဲမစ်ကုန်သေးပိတ်ကြပြီဆိုတော့လည်းဝါလုံးကမထွက်ရပြီဆိုတော့လည်းဟိုတော့ကတော့ဘောမှာတော့ပြီးတော့ဝါခုံးပေးလူတွေရောအခုပြီးတော့မဝါခုံးပေးလူတွေရောအကုန်လုံးတောက်လျှောက်ကဒုက္ခရောက်တဲ့သဘောပေါ့နော်။အေးအဓိကတော့ကျွန်တော်ဒေသထွက်ပုဇွန်ကပိုင်ရှင်တွေတော့အနည်းနာဆုံးပေါ့။သူတို့ကပုဇွန်မဖဲရဘူးဆိုတော့ဒါရိုက်သူတို့ကအများဆုံးခံစားရတာပေါ့နော
်။နေဆက်ကုံသွေးရေးစခန်းတီတဲကအရေးပါတဲ့စခန်းတစ်ခုဖြစ်တဲ့မောင်တော်နေဆက်ကုံသွေးရေးစခန်းရဲ့ကုံသွေးမှုကနှစ်စဉ်အမေရိကန်ဒေါ်လာ5သန်းကျော်လောက်ရှိတယ်လို့လဲအစိုးရရဲ့ကုံသွေးရေးစီးရင်စရာတွေမှာဖော်ပြထားပါတယ်ရှင်။
2019နှစ်သစ်မှာမြန်မာနိုင်ငံရဲ့အခြေအနေအရရပ်ပေါ်ကျွန်တော်တို့ VOA သောရရှင်ကြီးရဲ့မျှော်လင့်ချက်တွေနဲ့စူတောင်းတွေကိုလာမယ့်အင်္ဂါညတရိုက်လီလိုင်းအစီအစဉ်မှာပြောဆိုဖလှယ်ကြရအောင်ပါဒီအစီအစဉ်မှာတရိုက်ပါဝင်နေတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့မျှော်လင့်ချက်နဲ့စူတောင်းကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12392382554အီးမေးလ်လိပ်စာ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်အားလုံးကိုဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
။မနေ့ကအင်္ဂါနေ့ညတိုင်းရဲ့လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုလည်းတင်ပြပေးကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်တပ်ဖွဲ့ TLL တို့အကြားလက်ရှိစစ်ရေးကငြိမ်သက်နေလို့နမတူမြို့နယ်ကပန်လုံနဲ့အနီးဝန်းကျင်ကျေးရွာကထောင်ကျော်တဲ့စစ်ဘေးရှောင်ရွာသားတွေနေရရင်းကိုပြန်နေကြပါပြီ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားတိုက်ပွဲနဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားမှုတွေအကြားဒေသခံကျေးရွာသားတွေထိခိုက်မှုတွေလည်းရှိနေပါတယ်။အခြေအနေအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့နိုင်ကွန်းအင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တမ်းမလောင်တပ်ဖွဲ့တွေကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နမ်မရူမြို့နယ်မန်ဆန်ကျေးရွာမှာခိုလုံနေကြရတဲ့ပန်လုံနဲ့နီးဝန်းကျင်ကျေးရွာကစစ်ဘေးရှောင်အလုံးနီးပါးနေရာရင်းကိုပြန်ကြပြီလို့ကယ်ဆယ်ရေးကော်မတီဝင်တော်နန်းခမ်းမီကပြောပါတယ်။
စစ်ရှောင်နေတော့ပန်လုံရွာထဲတော့အကုန်နီးပါးပြန်သွားကြပြီရှင်။ပြည်လာတဲ့တွေကလုံးနီးပါးတော့ပဲ700ကျော် 900 လောက်ပြန်ကုန်ပြီရှင်။
အလားတူဒီဘောမျိုးစစ်ဆောင်စကမ်းမှာရှိတဲ့ပန်လုံကျေးရွာဒေသခံတွေကလည်းလက်ရှိစစ်ရေးငြိမ်သက်နေတဲ့အခြေအနေကြောင့်နေရာရင်းကိုပြန်ကြပြီလို့ဝမ်မောလူမှုကူညီပေးရေးဖွဲ့ခေါင်းဆောင်ကိုမျိုးကပြောပါတယ
်။လို့တချို့ကပြန်ကုန်ကြပြီလေပန်လုံကိုဒီမတက်ကိုသူတို့တရားနာဦးစင်းနှစ်ပါးနဲ့တွေ့ရင်တပါးပေါ့နော်။နောက်တော့ပန်လုံကရွာသားတွေရဲ့အဲဒီကားနှစ်စီးနဲ့ပေါ့သူတို့တော့တပ်ပြန်ပို့လိုက်တယ်ပြန်ကျင်တဲ့လူပေါ့။ကျွန်တော်တို့ဒီတာဘုတ်ခုံကြီးတောင်းကတော့တော်တော်များများပြန်သွားပြီ။အိမ်အောင်စု83စုလာပဲပြန်တော့တယ်။အဲဒီဆန္ဒရရတော့တော်တော်ပြန်သွားကြတယ်
ဒါပေမဲ့ပန်ဆော့ရွာပန်လှရွာပန်လေပြည်မန္တလေးအစရှိတဲ့ကျေးရွာကရွာသားတွေအနေနဲ့မတိငိမ့်သေးတဲ့စိတ်ရဲချင်တွေကြောင့်နေရရင်းကိုမပြနိုင်သေးတဲ့သူတွေလည်းကြမ်းရှိနေပါသေးတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ20ရက်နေ့ကစပြီးတော့နမ်မရူမြို့နယ်ပန်လုံကျေးရွာပန်ဟိုက်ကျေးရွာတွေမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSC နဲ့တမ်းပလောင်တပ်ဖွဲ့ TNL တို့အကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွင်ဒေသခံမျိုးရင်းမိငယ်တို့ထိ송ခဲ့ပြီးအနည်းဆုံး4ဦးထိခိုက်ဒဏ်ရာရရှိသွားသလိုရွာသား1000ကျော်ဟာလည်းစစ်ဘေးသိမ်းရှောင်နေရပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားခဲ့တဲ့ပန်လုံကျေးရွာမှာမြန်မာတပ်မတော်ကနေရာယူထားပြီးနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီဇင်ဘာလ24ရက်နေ့မှာတော့ကုတ်ခိုင်မြို့နယ်နတ်ဖက်ကနတ်ဖလုံတေရဘက်မှာမြောက်ပိုင်းမဟာမိတ်သပ်ပေါင်းစုအဖွဲ့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွင်လက်နက်ကြီးထိမှန်ခဲ့လို့ကလေးငယ်၄ဦးပါဝင်ဒေသခံပြည်သူ၅ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။လာရှုစေယုံမှာခွဲစက်ကူတတ်မှုခံယူနေရတဲ့ဒဏ်ရာရသူ၅ဦးနဲ့ကကလေးငယ်သူအခြေအနေဆိုးရွားနေပြီးမန္တလေးစေယုံကိုပို့ထားရတယ်လို့ဒုက္ခသည်ရေးအကူအညီပေးဆောင်နေတဲ့တော်မေရီတွန်ကပြောပါတယ်။
အခုဆေးရောက်အဲ့ဒီကနေဆေးရောက်လေးနှစ်သမီးကတော့အချိန်ကြီးကတော့ဒီလက်ဖက်ဆေးကမကုတပင်းနိုင်ပြောလို့ရမလေးကဒါပေမဲ့မန္တလေးရဲ့ကျန်ရဖာလို့ဒီလေးရောက်ကတော့အခုရရှိသေးမှာ
ရှမ်းပြည်နယ်မြောက်ပိုင်းနယ်ကချင်ပြည်နယ်ဘက်မှာမြမတမတော်နဲ့တိုင်းဒါလက်နက်ကင်ဖွဲ့တွေနဲ့တိုက်ပွဲတွေနေ့စဉ်လိုလိုဖြစ်ပွားနေပေမဲ့မနေ့ကကြားရောက်ခဲ့တဲ့ခရစ်စမတ်ရက်မှာတော့တိုက်ပွဲဖြစ်ပွားမှုမရှိခဲ့ဘူးလို့တိုင်းဒါဖွဲ့ဘက်ကပြောပါတယ်လက်ရှိတိုက်ပွဲပြင်းထန်နေတဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ် KIO ချီပြူရလိုင်ဖောင်တောင်ဘက်မှာခရစ်စမတ်ကာလအတွင်းစစ်ရေးငြိမ်သက်နေတယ်လို့ကချင်ငင်းချမ်းရေးကျူးဆောင်ဦးဆန်အောင်ကပြောပါတယ်
ရင်ကတော့နှစ်တိုင်းလို့ခရစ်မတ်နေ့မှာသူစစ်ကြီးကျယ်ဆင်တာမျိုးတွေလုပ်ကုန်တယ်ဒီနေ့တော့ခရစ်မတ်နေ့မှာတော့အတန်ကျွန်တော်ပဲမကြသေးတာလားတော့မသိဘူးဟိုလိုက်ဖောင်းပဲဟိုတလို့သူစစ်ကြီးကျယ်ဆင်နေနေရတော့မနေ့တနေ့တော့ညင်နေလို့ယူဆပါဒီနေ့တော့လေရင်တန်တော့ကြားပါတယ်ဘယ်လိုဆက်သွားနေအသေးစိတ်ကတော့စရင်းမရ
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်ဖွဲ့၄ဖွဲ့နဲ့သွေးဆုံဆွနေဖို့အတွက်အစိုးရငင်းချမ်းရေးကော်မရှင်ရဲ့ကန့်လန့်မှုကိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကတော့အားလုံးစုပေါင်းသွေးဆုံမဲ့ပြင်တရုတ်အစိုးရကိုတက်တေဖြစ်ထားပြီးဝှက်ပြည်သွေးစည်းညွှန်ရေးတပ်မတော် UWSA ပါပါဝင်သွေးဆုံဆွနေဖို့အစိုးရငင်းချမ်းရေးကော်မရှင်ဘက်ကကန့်လန့်ထားပါတယ်ဒီလိုသွေးဆုံမှုညှိနှိုင်းနေစေချင်နေမှာပဲရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်တယ်လို့တိုက်ပွဲကြောင့်ဒေသခံပြည်သူတွေထိခိုက်မှုတွေရှိနေပြီးစစ်ဘေးသိမ်းရှောင်နေရဆဲလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့တင်းနာညာချမ်းအတွက်သတင်းလွှာနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်သောတာရှင်များရှင်စောင်းနေနေဝေးတဲ့ဒီနှစ်တကူရာသီရောက်တဲ့အချိန်တိုင်းရာသီကိုခန်းစားရေးပွဲထားတဲ့တည်သူချင်းလေးတွေကို VOE ကသောတာရှင်တွေအတွက်တင်ဆက်ပေးနေပါဗါးဒီနေ့တော့စန်းနရလတ်ထွတ်တည်ဆိုထားတဲ့စောင်းရဲ့နှင်းရဲ့ကိုချစ်သူရဲ့ဆိုတဲ့တည်သူချင်းလေးကိုနားဆင်ကြရအောင်ပါနော
်စောင်းမှာမွေး၍နေမှာတည်တဲ့ဟိုချင်းတော်သောမင်းသမီးရဲ့ခွဲသောရဲ့နေရဲ့ခြေသူရဲ့အတူတူပါပဲ
တဲ့ချင်းလေးကိုနှိမ့်သက်ကြမယ်လို့ထင်ပါတယ်ရှင် VOE ရဲ့သောတာရှင်တွေအားလုံးနှစ်တကူမှာပျော်ရွှင်ငြိမ်းချမ်းကြပါစေကြောင်း VOE မိသားစုကိုစားဆုမွန်ကောင်းတောင်းပေးပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ2016ခုနှစ်ဒီဇင်ဘာလ26ရက်တနင်္လာနေ့ညဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ24 kHz 1239ဖိုင်းဒိုမီတာ25 kHz 1165ဖိုင်းဒိုမီတာ32 kHz 9323ဖိုင်းဒိုမီတာ51 kHz 5885နဲ့ဖိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဇက်တိုက်နားဆင်ရမှာကတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနောက်နှစ်သစ်အထူးအစီအစဉ်နဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
လူသားတွေတူးတူးယောက်ရှင်းစီတိုင်းမှာယုံကြည်ချက်ပန်းနိုင်ဆိုတာရှိတယ်ပါတယ်အဲ့လိုယုံကြည်ချက်ပန်းနိုင်ဆိုတော့ဘယ်လိုမျိုးခိုင်းနိုင်ရမလဲဆိုရင်ခီးစဉ်တစ်ခုသွားတဲ့အခါမှာခီးစဉ်
ကိုမင်းမင်းဟင်းရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးစီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံအတွင်းရောင်းချနေတဲ့စားတောက်ကုန်တွေထဲမှာကျန်းမာရေးထိခိုက်စေနိုင်တဲ့ဓာတုဆေးဝါးတွေပါနေတော့မယ်လို့မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးပါဥက္ခိုင်ကပြောဆိုလိုက်ပါတယ်စားသုံးသူကာကွယ်ရေးအသင်းအနေနဲ့လူမှုပညာပေးလုပ်ငန်းတွေလှုပ်ဆောင်တာနောက်ပြီးတော့ကျန်းမာရေးနဲ့မညီညွတ်တဲ့အစားအသောက်တွေရောင်းချသူတွေထံကနေသိမ်းဆည်းဖျက်ဆီးတာတွေကိုလှုပ်ဆောင်နေတဲ့ကြားကဈေးကွက်ထဲမှာအများပြည်သူရဲ့ကျန်းမာရေးကိုထိခိုက်စေနိုင်တဲ့အစားအစာတွေရောင်းချနေပါတယ်စားသုံးသူတွေကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးပါဥက္ခိုင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလိုင်ကတင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံကပြည်သူလူထုစားသုံးနေရတဲ့ကုန်ပစ္စည်းတွေဟာအရေးအသွေးအတိအသာတိုးတက်လာတာမတွေ့ရသေးဘူးဒီစားသုံးကုန်ပစ္စည်းတွေဟာလူတွေကိုအနေဖြစ်စေတဲ့အရာတွေပါနေတော့မဲ့လားဆရာအရင်တုန်းကဆရာတို့ထုတ်ထားတဲ့အချက်လက်တွေနဲ့ဘယ်လိုကွာခြားမှုတွေများရှိပါလဲ
ကျွန်တော်တို့ဒီအငင်းကပညာပေးလုပ်ငန်းတွေလုပ်တဲ့အခါတော့တချို့မြင့်လိုဟာမျိုးတွေမှာသိုးသေးတွေတချို့ဈေးတွေမှာမတုံးတော့ဘူးပေါ့ယော့လာတယ်ပေါ့ဒါပေမဲ့တချို့နေရာတွေမှာတော့တုံးနေတော့မဲ့အလားအဲ့တော့ဒီကြောင်းမုံဈေးတန်းနေမှာဆိုလို့ရှိရင် sulfuric acid တို့အလားဆိုးဈေးတို့ပါတဲ့အချင်းကြီးတွေအရင်တော့ဆိုရင်တော့ကျွန်းတင်ကျတဲ့တုံးနေပေါ့ဒါပေမဲ့အခုနောက်ပိုင်းမှာကျွန်တော်တို့ဒီရန်ကုန်တိုင်းဒေသကြီးထဲမှာတော့ကြောင်းမုံဈေးတန်းနေမှာဒီအချင်းကြီးတွေမတွေ့ရတော့ပါဘူးမတွေ့ရတော့ဘူးဆိုတော့ကျွန်တော်တို့ကအသင်းအနေနဲ့ပညာပေးလုပ်ငန်းတွေလုပ်တယ်အဲ့ဒီလိုအချင်းကြီးတွေတွေ့ရင်လည်းတစ်ခါလဲတွန်ပြစ်ခိုင်းပြီးတော့အလားတဘာဝမကြီးမဲ့ရေကိုအစားထိုးအသုံးယူခိုင်းတာတွေလှုပ်လာတယ်နောက်ပြီးတော့ဒီရန်ကုန်တိုင်းဒေသကြီးထဲမှာဒီတရုတ်စာတွေနဲ့ထုတ်တဲ့မုံတွေတယုံမုံတွေလည်းမတွေ့ရတလို့တော့နည်းသွားပါပြီအဲ့ဒါတွေကလည်းကျွန်တော်တို့လိုက်လံတင်စီပြီးတော့ဖြည့်ဆည်းပြစ်တာတွေဟလာအစားထိုးပြီးတခြားမြမာမုံတွေတို့တခြားမုံတွေတို့ရောင်းမှုပညာပေးတာတွေလုပ်တဲ့အတွက်ကျောင်းမုံဈေးတန်းတွေမှာတော့ဒါတွေထိန်းချုပ်နိုင်နေပေါ့ဒါပေမဲ့ဟလာတနိုင်ငံလုံးအတိုင်းအတာနဲ့ကြည့်ရင်တော့တချို့နေရာတွေမှာတော့တွေ့နေရတုံးပဲပေါ့နော
်စားသုံးသူတွေအနေနဲ့ဒီရက်ထက်မှအထူးသတိထားတဲ့အစားအစာဆိုတာမျိုးရရှိသလားဆရာရှိရင်ရောဘာတွေများဖြစ်မလဲ
လူတွေနေ့စဉ်စားသုံးတဲ့ဝင်ငါဘတ်တွေခေါက်ဆဲဘတ်တွေပဲကြားတွေမှာဒီဖော်မလင်လိုမျိုးဟလာအစားအသောက်မှာသုံးခွင့်မပြုတဲ့ဟလာဖူခရိတ်မဟုတ်တဲ့တာရှီခံဈေးတွေဖူပရီဇာဖြစ်တဲ့အဖြစ်သုံးတာမျိုးတွေဟလာနောက်ပြီးတော့ဘန်ဇိုင်းတို့ဟိုက်ဒရိုဂျင်ပါရောက်ဆိုက်ချွတ်ဆေးလိုဟာမျိုးတွေကိုဒီဝင်ငါအယောင်ဖြူဖွေးအောင်တို့ဟလာဒီပဇွန်နေပါတွေပဲမင်ပေါက်တွေအယောင်ဖြူဖွေးအောင်တို့သုံးတာမျိုးတွေအဲ့ဒါမျိုးအန္တရာယ်တွေကတော့ဒါတော်တော်များများအလားအခုချိန်အထိတော့တကယ်ကိုတွင်းတွင်းကျယ်ကျယ်သုံးနေတာတွေလည်းတွေ့ရတယ်ပေါ့နော်ဆိုးသေးတွေမှာလည်းဒီအသားငါးတွေမှာပါလိုက်ဆိုးတာတွေတွေ့ရတယ်အဲ့ဒါတွေလည်းကျွန်တော်တို့ဒါပညာရေးလုပ်ငန်းတွေရောသတိပေးတာတွေရောတော့လုပ်နေရတာပေါ့နော
်မြန်မာနိုင်ငံသားအများစုနေ့စဉ်စားသုံးနေတဲ့အစားအစာတွေကရောဆရာအရင်ကဆိုရင်ငပိရည်နဲ့ပတ်သက်တဲ့ကိစ္စတွေကျွန်တော်တို့ကြားခဲ့ရဘူးတယ်လေငပိရည်အမြန်ဖြစ်လာအောင်ငားတွေထဲမှာလူကိုအန္တရာယ်ဖြစ်စေတဲ့ဓာတုဆေးတွေခတ်တာတို့ဘာလို့ပေါ့နော်နောက်တစ်ဖက်နိုင်ငံကနေသုံးပြီးသားဆီတွေကိုမြန်မာပြည်မှာအစ်စ်လို့ပြန်လုပ်ပြီးတော့ရောင်းတယ်ဆိုတဲ့အတန်းနေကြားခဲ့ရဘူးတော့လေ
ဒီလူတွေနေစဉ်စားတဲ့ငင်ငပိဟာဈေးကွက်ထဲမှာရှိတဲ့ငင်ငပိအများစုကလည်းဒီရူတမင်းဘီလိုမျိုးဆိုးသေးတွေနဲ့ဒီလောက်မတက်ရင်မနောင်းသုံးတဲ့ triclorophon တရုတ်ကဝင်တဲ့ပိုးသတ်ဆေးတွေတောင်းနေတယ်ပေါ့နော်ဒါတကယ်ကိုဟိုအများစုကဖြစ်နေတယ်ပေါ့နော်အဲ့ဒါတွေတွေးနေရတယ်နောက်ငါ6တင်ဆိုလို့ချင်းကျွန်တော်တို့ဒီငါ6တင်မှာလည်းအလားတူပဲ triclorophon ဆိုတဲ့ပိုးသတ်ဆေးတွေထပ်ကျွင်းနေတာခွဲခါမှာစမ်းတတ်တဲ့အခါမှာတွေးရတယ်ပေါ့ဒါတွေကလည်းကျွန်တ ကျွန်တော်တို့ကလောင်းမတဲ့အောင်ရင်မနာအောင်စလန်းနေကွာသုံးနာဖြစ်တဲ့အတွက်လူတွေနေစဉ်စားတော့တဲ့အစားအသောက်တွေမှာတော့အန္တရာယ်တွေရောတကယ်ကိုအန္တရာယ်ရှိပြီးတော့ safety မဖြစ်တာတော့ညားပါတယ
်ဟုတ်ကဲ့
စားတော့ကောင်အားလုံးရဲ့အစင်းနဲ့တွေ့ကြည့်မယ်ဆို80ရာနှုန်း90ရာနှုန်းလောက်ကတော့အန္တရာယ်ရှိတယ်လူတွေစားစရာမရှိတော့အောင်တော့ဖြစ်နေတော့ပေါ့နော
်ဟုတ်ကဲ့
ပိုင်းကအေးယူမှုတွေဟာပညာပေးမှုရောအေးယူမှုရောဥတွေအတဝင်မှုရောတော့အားနည်းနေတာပေါ့နော်
အစိုးရကဏ္ဍကိုလည်းကျွန်တော်ပြီးရင်မေးချင်ပါတယ်ဒေါလုံးစေကျွန်တော်မေးချင်တာဒီအခုစောစောဆရာပြောသားတဲ့အထက်မှာဒီဟိုလူမှုပညာပေးလုပ်ငန်းတွေလုပ်တယ်ဆရာတို့လက်ကမ်းစာဆောင်တွေဖြန့်ဝေတယ်နောက်ဈေးတွေကိုသွားပြီးကိုယ်တိုင်သွားပြီးတော့ဒီဟိုဟာပေါ့နော်ကျမ်းမာရေးနဲ့မညီညွတ်တဲ့အစားအစာတွေလူအမတန်အန္တရာယ်ဖြစ်စေတဲ့ကုန်ပစ္စည်းတွေရောင်းချနေတာတွေသုံးဆွဲနေတာတွေကိုမလုပ်ဖို့အတွက်ဆရာတို့တိတ်နေဆဲတယ်တဘောကမလုတ်ကြဖို့တားရဲဆိုတာတွေဟာတကယ်လို့အဲ့ဒီနေရာမှာဆရာတို့အနေနဲ့တိတ်နေဆဲတယ်ဆိုရင်ရောအဲ့ဒီဆိုင်စီးပွားရေးလုပ်ငန်းလုပ်နေကြတဲ့အဲ့ဒီဟိုပေါ့နော်ဒပိုင်တနိုင်သူတို့တွေကလည်းများသောအားဖြင့်ဒပိုင်တနိုင်လုတ်ကြတာများတော့သူတို့အတွက်ကောစီးပွားရေးအရာထိခိုက်မှုမရှိစေဘူးလားဆရာဟိုဟိုလူလူအတွက်ဟိုစားသုံးသူအတွက်ကောင်းတာမှမိမယ်သူတို့ရဲ့စီးပွားရေးဘက်ကရောဆရာဘယ်လိုမျိုးများဆရာတို့အဲ့ဒီဟာကိုချိန်ခွင်ရှာညှိပါတယ်လဲအဲ့
တော့ကျွန်တော်တို့ကပထမဆုံးအနေနဲ့ဒါကျွန်တော်တို့ကပညာပေးတာတွေလုပ်တာပေါ့နော်ဟုတ်လားအရင်တော့ကတော့ပညာပေးလို့နှစ်2010 2013 2014 ဆိုသလိုတောက်လျှောက်ပြီး2015လောက်အထိအခုချိန်ဒီလဲလုံနေတော့မှာပဲပညာပေးတာတော့လုံတယ်ပေါ့နော်လုံတဲ့အခါမှာသူတို့ကဥပမာမြင့်ဆိုပါဆိုဗျာမြင့်ကသူတို့ကစားသုံးသူတွေက consumer တွေအနေပြီးတော့ဒီအမီရောင်တို့အဝါရောင်တို့ပေးပါလို့ဟုတ်လား request လုပ်လို့သူတို့ကဆိုရတယ်လို့ပြောတာပေါ့ဒါပေမဲ့အခုနောက်ပိုင်းကျတော့ဒီလူလူကပညာပေးတဲ့အခါမှာဒီလူလူကဒီအကြောင်းလေးကိုရှောင်ပြီးတော့စားသုံးလာကြတယ်။ဒါပေမဲ့သူတို့ကအရာတွေဆက်ရောင်းနေတဲ့အခါကျတော့ဒီလူလူကမလွဲလာမကင်းတော့ဝယ်စားရတာရှိတယ်။နောက်တစ်ခုကသူကဒိုင်နေရလောက်တာလို့ပြောလို့ကျွန်တော်တို့ကဒီမြစ်ဒိုင်နေပေါ့နော်ကုန်စင်းဒိုင်နေကိုရောက်တဲ့အခါမှာဒိုင်မှာသိုးတာမတွေ့ရခင်နဲ့သူတို့လက်လီရောင်းတဲ့လူတွေမှာသိုးနေတယ်။အဲ့တော့ကျွန်တော်တို့ကသူတို့ကိုပညာပေးလိုက်ဒါတွေကအသေးကန်စာဖြစ်တယ်ကြောက်ကထိခိုက်တယ်မလုံပါနဲ့လို့တားတဲ့ကြားတဲ့ဆက်လုံနေတဲ့အတွက်ဒါကျွန်တော်တို့ကသူတို့ရောင်းကြတဲ့လူတယောက်နှစ်ယောက်ရဲ့မျက်နှာနဲ့စားသုံးသူ90ကျော်ရဲ့မျက်နှာကိုကျွန်တော်တို့ကဘယ်ဟာကြည့်မလဲလို့ရွေးချယ်ရတော့တာပေါ့နော်ဒီအချိန်မှာဟာလာဒိုင်ယံဆိုးတယ်ဆိုရင်တော့ကျွန်တော်တို့ကဒိုင်ယံရေးယူတာလို့တင်းစီတာလို့ဒါဒါတွေကျွန်တော်တို့ကလောက်ရမှာပေါ့တက်ဆိုင်ကအနာဝိုင်အဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့အခုအဲ့လိုမဟုတ်ပဲနဲ့တို့လက်လီမှာလုံနေကြတဲ့အခါကျတော့ကျွန်တော်တို့ကဒါဟာကျွန်တော်တို့ဈေးရစ်တဲ့အခါမှာကျွန်တော်တို့တက်ဆိုင်ကစီရင်သားရအုပ်ချုပ်ရေးမှုစီရင်သားရတွေဈေးကော်မတီတွေနဲ့တခါတည်းခေါ်ပြီးစစ်တခါတည်းတင်းပြီးတော့ဒီမင်းသားရကိုကျွန်တော်တို့ကအပ်ခဲ့တာပေါ့နော်တချို့ဟာတွေကျင်းတုံချင်းသေးကွေတွေလိုဟာမျိုးဆိုကျွန်တော်တို့တခါလဲချိုးဖဲ့ဖြက်စီးပြီးတော့တက်ဆိုင်အောင်ဖြီးပင်းတော့အပ်ခဲ့တာမျိုးတွေကိုယ်တိုင်တင်းစီလာပြီးဖြက်စီးတာမျိုးတွေလောက်ရတော့တာပေါ့ဒါတော့ကျွန်တော်တို့လည်းမတတ်နိုင်ဘူးလေဒါဟိုဘလို့ခေါ်မလဲအနေနဲ့အများတော့ဟာလာသူတို့မှာတော့နည်းနည်းပါးပါးတော့ထိခိုက်နေဒါပေမဲ့ဟာလာလူ90ကျော်ရဲ့ကွန်ဆူမားတွေရဲ့မျက်နှာကိုကျွန်တော်တို့ကပို့ပြီးကြည့်ရတော့မှဒေထားအောင်
ကိုယ်စော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ။2016ခုနှစ်ထဲစမ်းသစ်တဲ့နီးပညာတွေကလူသုံးများလူပြောများစရာဖြစ်ခဲ့တဲ့နီးပညာတွေနဲ့နီးပညာသုံးပစ္စည်းတွေအကြောင်းကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာအထူးအစီအစဉ်အနေနဲ့တင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင်။
2016ကုန်တော့မယ်ဆိုတော့လေဒီနှစ်ထဲမှာထူးထူးခြားခြားဖြစ်ခဲ့တဲ့နီးပညာတွေကိုပြန်တွက်ကြည့်တာမနှဲလှဘူးကိုသားညုံရဲ့
တကြရကတော့နီးပညာတွေကလူတွေရဲ့နေ့စဉ်ဘဝမှာပို့ပြီးတော့နေရာယူလာနေတာမဆင်မြတ်မွေရဲ့အိမ်မှာပဲဖြစ်ဖြစ်အလုံးမှာပဲဖြစ်ဖြစ်ပြောမယ်ဆိုရင်တော့လမ်းသွားရင်တောင်မှနီးပညာအကူအညီမပါလို့ရှိရင်ခီးမရောက်တော့ဘူးဗျအ
ဲဒါကြောင့် Britain ထုတ် Guardian သတင်းစာကြီးနဲ့ American ထုတ် Forbes Magazine ကြီးတွေကAmerican ထုတ် Forbes Magazine ကြီးတွေကသုံးသပ်ထားတဲ့ဒီ2016ခုနှစ်ထဲမှာလူတွေကိုဖန်ဆားနိုင်ခဲ့တဲ့နည်းပညာသစ်တွေနဲ့နည်းပညာသုံးပစ္စည်းစန်းတွေတော်တော်များများကလူတိုင်းနဲ့တမျိုးမဟုတ်တမျိုးပတ်သက်နေတာများတယ်ရှင်။ဥမာဒီ online ကနေပြီးတော့ video တွေရုပ်ရှင်တွေကိုဓာတ်ရိုက် streaming လုပ်ပြီးတော့ကြည့်တာမျိုးပေါ့။မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီရုပ်ရှင်တွေ TV ဇာတ်လမ်းတွေတွေကို internet ပေါ်ကနေပြီးတော့ဓာတ်ရိုက်ငှားကြည့်နိုင်တဲ့ Netflix လိုမျိုး video streaming ဝင်ဆောင်မှုတွေရှိနေပြီ။နောက်သူများပေးတဲ့ live streaming ဝင်ဆောင်မှုတွေကိုအဖို့အခပေးပြီးတော့ကြည့်လာကြတာမျိုးတွေမဟုတ်ဘူး။ ကိုယ်တိုင်လည်းဒီ live streaming နည်းပညာကိုအသုံးချလာကြတာတွေ့နေရတယ်လေဝေဝေးကြည့်စရာမလိုဘူးဒီအသုံးများကြတဲ့ Facebook ပေါ်မှာပဲကြည့်လေကိုရိုက်နေတဲ့ video တွေကိုတိုက်ရိုက်အများကိုမျှနိုင်တဲ့ live stream နည်းပညာနဲ့ video တွေတက်တက်လာနေတာတနေ့တနေ့မနှဲလာဘူးရှင့
်ကျွန်တော်တို့ view မြန်မာပိုင်းအပါအဝင်သတင်းဌာနကြီးတွေကလည်းကိုယ့်ရဲ့ဒီအတန်ရောရုပ်ပါထုတ်လွှင့်ချက်တွေကို live streaming လုပ်ပေးနေလို့ကျွန်တော်တို့ပရိသတ်တွေတိုက်ရိုက်ကြည့်နိုင်နားထောင်နိုင်ကြတာကိုလည်းပြောဦးမှာပေါ့မဆီမြန်မာဘယ်လိုမျိုး streaming လုပ်တာအထူးသဖြင့် video ထုတ်လင်တာကိုတိုက်ရိုက်ကြည့်ကြရတာကိုလူတွေကဘာကြောင့်ပို့ပြီးတော့စိတ်ဝင်စားလဲဆိုတော့လက်ရှိဖြစ်နေတဲ့ဖြစ်ပျက်တစ်ခုထဲမှာကိုယ်တိုင်ပါဝင်နေရတယ်ဆိုတဲ့အတွေ့အကြုံမျိုးရစေတာကြောင့်ဖြစ်တယ်ဆိုပြီးတော့ Force Magazine ကြီးရဲ့ဆောင်းပါးမှာသုံးသပ်ထားတယ်ဗ
ျ။နည်းပညာနဲ့ဖန်တီးထားတဲ့လောကနဲ့အပြင်လောကဆက်ဆက်နေတဲ့ Augmented Reality နဲ့ Virtual Reality နည်းပညာတွေကလည်း2016ထဲမှာတော်တော်လေးအောင်မြင်ခဲ့တယ်ပြောရမယ်ရှင်။ဥပမာပြရလို့ရှင်တော့ဒီ Augmented Reality နည်းပညာနဲ့ဖန်တီးခဲ့တဲ့Pokemon Go mobile game ကိုပဲကြည့်လေ game ထဲမှာကစားရတဲ့ monster အကောင်လေးတွေကိုအပြင်နေရာတွေမှာတကယ်လိုက်ရှာဖမ်းကြရတာအဲ့ဒီ game app ဆိုလို့ရှိရင် download လုပ်ယူတဲ့သူသန်း100ကျော်နဲ့စံချိန်ကိုတင်းရောသူ့ကြောင့်ပဲ augmented reality နည်းပညာရဲ့ခေတ်သစ်ရောက်ပြီလို့တော့မှတချို့သုံးသပ်သူတွေကတင်စားခဲ့ကြတယ
် virtual reality နည်းပညာကလည်း2016ထဲမှာအတော်လေးပေါက်ခဲ့တာဗျဒီ computer ဖန်တီးကဘာတွေကိုကိုယ်တိုင်ရောက်သွားသလိုအသိအမြင်ခံစားမှုပေးနိုင်အောင်လို့ virtual reality နည်းပညာသုံးပြီးတော့VR headset ကိုထွင်လာတဲ့နည်းပညာကုမ္ပဏီတွေကလည်းမနှဲဘူးဗျဈေးတွေကလည်းဒေါ်လာ10ခန်းကနေပြီးတော့ထောင်ခန်းနီးပါးအထိကိုရှိတာဂိမ်းအမာခံကစားကြတဲ့သူတွေဆိုလို့ရှိရင် VR headset ကောင်းတာကိုဘလောက်ဈေးကြီးကြီးဝယ်ကြပါလဲအဲ့လိုမျိုး VR headset တွေကို Guardian သတင်းစာကြီးကဆိုလို့ရှိရင်2016ခုနှစ်ရဲ့ထိတ်တန့်ရောက်နည်းပညာသုံးပစ္စည်းစံစည်းရုံးမှာထည့်ထားတယ်ဗျအခုနှစ်ဒီ Christmas နဲ့ New Year ကာလအယောင်ရဆုံးလက်ဆောင်ပစ္စည်းစည်းရုံးဝင်လိမ့်မယ်လို့အတော်များများကလည်းသုံးသပ်ကြတယ်မဆီမြောင်ဝင
်Augmented reality နည်းပညာရော virtual reality နည်းပညာရောလာမယ့်နှစ်တွေမှာဆက်ပြီးတော့အောင်မြင်တိုးတက်ဖို့ပဲရှိတယ်လို့ကမ္ဘာတဝန်းက IT လုပ်ငန်းဈေးကွက်ကိုလေ့လာနေတဲ့ IDC ကုမ္ပဏီကတော့ခန့်မှန်းနေရှင်2020ခုနှစ်မကုန်ခင်မှာ VR headset အယောင်ကဒီကမ္ဘာလုံးမှာ60တန်းကျော်ရှိနိုင်ပြီးတော့ AR headset ကတော့15တန်းလောက်အထိဖြစ်နိုင်တယ်လို့ကြိုတင်ခန့်မှန်းချက်ထုတ်ထားတယ်ရှင်
Virtual reality headset တွေတွဲသုံးရတဲ့အဝေးထိန် drone ယာဉ်တွေကလည်း2016ခုနှစ်ထဲမှာအတော်လေးအသုံးများလာကြတာထည့်ပြောဖို့လိုမယ်ဗျ။အပျော်ရမ်းအတွက်သုံးတာကနေပြီးတော့လုပ်ငန်းသုံးတဲ့အထိ drone ယာဉ်တွေရဲ့အရေးပါမှုကလည်းမပြောမဖြစ်တော့ဘူးမဆင်မြတ်မွေ။သတင်းတောက်တွေတွဲသွားရခက်ခဲတဲ့နေရာမျိုးတွေဆိုလို့ရှိရင်ကင်မရာတက်ထားတဲ့အဝေးထိန် drone ယာဉ်တွေကိုလှုပ်အပေါ်စီးကနေပြီးတော့ video တွေဓာတ်ပုံတွေရိုက်လို့ရတော့အခြေအနေတွေကိုခြုံပြီးတော့မြင်နိုင်တယ်။အခုနောက်ပိုင်းရုပ်သံသတင်းဌာနအတော်များများ drone ပေါ်ကနေပြီးရိုက်ထားတဲ့ပုံတွေသုံးလာကြတာလည်းများလာပါတယ်။
အပျော်ရမ်းဆုံးဆိုလို့ရှိရင်လေခလေးကစားတဲ့အဝေးထိန် drone ယာဉ်တွေကနေပြီးတော့ကျေးစားဂိမ်းမာတွေ virtual reality headset နဲ့သွဲသုံးလို့ရတဲ့ drone ယာဉ်တွေအထိအမျိုးစုံ2016ထဲမှာပို့ပြီးတော့တွေ့လာရတယ်။နည်းပညာဆိုင်ရာအကဲခတ်တွေပြုစုနေတဲ့လောလောဆယ်အယောင်ရဆုံး Christmas နဲ့နှစ်သစ်ကူလက်ဆောင်စည်းရင်းတွေတိုင်းလိုလိုမှလည်းအဲ့ဒီ drone ယာဉ်တွေပါတယ်ရှင့်။
2016တဲ့လူကြီးလူငယ်မျိုးရွေးအသုံးများလာကြတဲ့ပစ္စည်းတွေထဲမှာကြိုးမဲ့ speaker တွေနဲ့ညက်တွေကိုလည်းခြံထားလို့မရဘူးထင်တယ်ဗျ။Bluetooth ကြိုးမဲ့ဆက်သွယ်ရေးနည်းပညာနဲ့လုပ်ထားတဲ့ကြိုးမဲ့ speaker တွေငကြက်တွေဆိုတာအရင်ကအတော်လေးကိုဈေးကြီးပေးမှရတာမဟုတ်လားမဆင်မြင်ဝင်ရဲ့အခုနောက်ပိုင်းကျတော့ဈေးသက်သက်သာသာနဲ့ပေါ့ပေါ့ပါပါတည်သွားနိုင်တဲ့ကြိုးမဲ့ speaker တွေဆိုရင်ပုံစံမျိုးစုံတွေကိုတွေ့နေရတယ်အတန်ရည်သွေးကောင်းမကောင်းဆိုတာကတော့ဆက်ရည်ရည်သွေးပေါ်မှာမူတည်တာပေါ့ဗျာဒါပေမဲ့လည်းတန်ဖိုးပေါ်လိုက်ပြီးတော့အစားစားရွေးချယ်ဝယ်နိုင်တဲ့အခြေအနေရောက်လာတာကိုအဓိကပြောချင်တာပါ
နောက်ဒီကျိုးမဲ့နှစ်ချက်တွေဆိုလဲနားပေါ်အုပ်တဲ့နှစ်ချက်မျိုးယူမလားနားထဲထည့်ရတဲ့နှစ်ချက်မျိုးယူမလားမျိုးစုံကိုအခု2016ထဲမှာပို့ပြီးတော့တွေ့လာရတဲ့ဖျော်ဖြေရေးပိုင်းအတွက်ကျိုးမဲ့ဆက်သွယ်ရေးနည်းပညာကိုအသုံးချကြတဲ့ဥပမာတစ်ခုလို့ပြောလို့ရမယ်ထင်တယ်ရှင်တကယ်တမ်း2016ခုထဲမှာထူးထူးခြားခြားဖြစ်တဲ့နည်းပညာတွေကအများကြီးပါကိုယ်ပေါ်မှာဒီလက်တွေ့ဝတ်ဆင်နိုင်တကယ်လဲထိထိရောက်ရောက်အသုံးဝင်နိုင်တဲ့နည်းပညာသုံးပစ္စည်းတွေလည်းမျိုးစုံပေါ်လာတဲ့အင်တာနက်ချိတ်ဆက်ထားတဲ့ connected motor car တွေတအိမ်လုံးမိအဖွင့်အပိတ်တကားအဖွင့်အပိတ်အထိအဝေးကနေလှမ်းလုံနိုင်တဲ့နည်းပညာတွေကိုပို့ပို့ပြီးတော့သုံးလာကြတာလည်းတွေ့နေရတယ်။ပြောရင်တော့အချိန်တောင်မှလောက်မှာမဟုတ်ဘူးကိုသားညုံရဲ့။ဒါပေမဲ့အခုပြောခဲ့တဲ့နည်းပညာတွေနဲ့ဒီနည်းပညာသုံးပစ္စည်းစံတချို့ကတော့2016ထဲမှာလူသိများသလိုလူအများရဲ့စိတ်ဝင်စားမှုရခဲ့တဲ့နည်းပညာတချို့ပဲဖြစ်ပါတယ်။2019ခုနှစ်ထဲမှာဘယ်လိုမျိုးထူးခြားတဲ့နည်းပညာတွေပေါ်လာအောင်မလဲဆိုတာကိုလည်းနောက်အစီအစဉ်တွေကြားမှတင်ပြပေးပါအောင်မယ်ရှင်။
သားညုံကူညီတင်ဆက်ထားတဲ့မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအထူးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်အခုဆက်ပြီးတော့2018ခုနှစ်အတွက်နှစ်ပတ်လည်နေ့အထိမ်းအမှတ်သမိုင်းကြောင်းတွေကိုစုစည်းတင်ပြပေးထားတာကိုတင်ဆက်ပေးခြင်းပါတယ်ရှင်။လာမယ့်2018ခုနှစ်ဟာရုရှားဒေါ်လာရေးပေါ်ပေါက်ခဲ့တဲ့နှစ်တရာပြည့်နှစ်ဖြစ်တယ်လို့ဗြိတိန်ဘီယင်မာကြီးအဲလစ်ဘတ်နဲ့ကျင်ရတော်မင်းသားကြီးဖီလစ်တို့လက်ထပ်ခဲ့တဲ့နှစ်80ပြည့်တဲ့အခါသမယလည်းဖြစ်ပါတယ်။ဒါအပြင်မင်းသမီးဒိုင်ယာနာတည်ဆုံးခဲ့တဲ့နှစ်20ပြည့်၊နောက်ရုပ်ရှင်မင်းသမီးမာရီလီမွန်ရိုးကွယ်လွန်ခဲ့တဲ့55နှစ်ပြည့်နေ့Rock and Roll ဘရင် Elvis Presley တည်ဆုံးခဲ့တဲ့နှစ်40ပြည့်စတဲ့တခြားအမှတ်ရစရာနှစ်ပတ်လည်နေ့အထူးအထိမ့်အမှတ်တွေလည်းရှိနေပါတယ်။ဒီလိုမျိုးစိတ်ဝင်စားစရာသမိုင်းကြောင်းတချို့ကိုစုစည်းထားတဲ့ AP သတင်းဌာနရဲ့သတင်းလွှာကိုတော့ဦးသိန်းထိုင်ဦးနဲ့မတ်သိန်ကြီးထိုက်တို့တင်ဆက်ပေးထားပါတယ်ရှင်
။1918ခုနှစ်ကရုရှားနိုင်ငံမှာဇာပိုင်အုပ်ချုပ်မှုဆုံးသက်ခဲ့တာကြောင့်2018ခုနှစ်ဟာရုရှားဒေါ်လာရေးနှစ်တရာပြည့်နှစ်ပတ်။ဇာပိုင်နီကိုလတ်နန်းကဆုံးခဲ့ရပြီးနောက်တစ်နှစ်မှာတော့ဇာပိုင်နဲ့မိဖုရားအပါအဝင်သူ့ရဲ့ကလေး9ယောက်ကိုဘော်ရှေဗစ်ဒေါ်လာရေးဖွဲ့တွေကတုပ်တင်ခဲ့ပါတယ်
။1928ခုနှစ်မှာပဲအမေရိကန်လေယာဉ်မှူးချားလ်စ်လင်းဘတ်အတလန်တိတ်သမုတ်တရားကိုလီရင်နဲ့တဦးတည်းမယက်မနာပဲအောင်အောင်မြင်မြင်ဖြတ်ပြီးတော့ပြန်တန်းခဲ့ပါတယ်။အခု2018ခုနှစ်မှာနှစ်ပေါင်း90ရှိခဲ့ပါပြီ။အဲ့ဒီတုန်းကတယောက်စီးလီရင်လေးနဲ့မိုင်ပေါင်း 3,600 ခီးကိုနိုင်ရီပေါင်း 33 နိုင်ရီခွဲပြန်တန်းလာတဲ့ Charles Lindbergh ကိုကြိုဆိုဖို့ပါရီမြို့အနီးကလူ့ဘိုဂျီလီရင်ခွေးမှာထောင်နဲ့ချီတဲ့လူအုပ်ကြီးက9နိုင်ရီလောက်စောင့်ဆိုင်ခဲ့ကြပါတယ်
။နောက်10နှစ်ကြာ1938ခုနှစ်မှာတော့အမေရိကန်မျိုးသမီးလေသူရဲ့အမီလာအန်ဟတ်ပျောက်ဆုံးသွားတဲ့သတင်းကြောင့်ကမ္ဘာတဝန်စိတ်မကောင်းဖြစ်ခဲ့ကြရပါတယ်။တယောက်စီးလေရင်လေးနဲ့အတ္တလန္တိသမုဒ္ဒရာကိုဖျက်ပြန်တန်းနိုင်ခဲ့တဲ့အတွက်အမျိုးသမီးလေသူရဲ့အဖြစ်သူ့ကိုသမိုင်းတင်ခဲ့ကြတာပါ။1938ခုနှစ်ဇူလိုင်လကမ္ဘာတစ်ဖက်ပြန်တန်းမှုကြိုးစားတဲ့ခီးစဉ်တွင်ပစိဖိတ်သမုဒ္ဒရာထဲမှာသူ့ရဲ့လေရင်ပြတ်ကျပြီးပျောက်ဆုံးသွားခဲ့ပါတယ်
။လွန်ခဲ့တဲ့နှစ်ပေါင်း60 1959ခုနှစ်ဇူလိုင်လမှာကလေးကျွယ်စီးပွားရေးလုပ်ငန်းရှင်နဲ့အလှူဒါနရရောတဲ့မင်းသားကာရင်အက်ကခန်ဖိုးဟာအသက်20မပြည့်ခင်လေးမှာပဲရှီယာအီမာမီအစ္စလာမီမွတ်စလင်တွေရဲ့ခေါင်းဆောင်ဖြစ်လာပါတယ်။အစ္စလာမီခိုင်းကရှီယာမွတ်စလင်တွေစီကနေ800စုနှစ်လောက်မှခွဲထွက်ခဲ့တာပါ။မင်းသားကာရင်အက်ကခန်ကတော့ကမ္ဘာတစ်လောကအစ္စလာမီမွတ်စလင် 25 သန်းရဲ့ဘာသာရေးခေါင်းဆောင်ဖြစ်ပါတယ်။
Finally, a greeting from the governor of Tanganyika, Sir Edward. One of the most famous stars in Hollywood history is dead at
36. 1962ခုနှစ်ဩဂုတ5ရက်နေ့ကအသက်36နှစ်အရွယ်ဟောလိဝုဒ်ကျောင်းမှာမင်းသမီးမာရီလန်မွန်ရိုးကွယ်လွန်ခဲ့တာကြောင့်ကမ္ဘာတစ်လောကအံ့အားသင့်ခဲ့ကြပါလေ2018ခုနှစ်မှာ55နှစ်ရှိခဲ့ပါပြီဆက်မျိုးတွေမှာအောင်မြင်မြင်သရုပ်ဆောင်နိုင်ခဲ့သူဖြစ်တဲ့အတွက်ရောသူ့ရဲ့လှပမှုအတွက်ကြောင့်ရောပြည်သက်ကိုဆွဲဆောင်နိုင်ခဲ့တဲ့ဟောလိဝုဒ်ကျောင်းမှာမင်းသမီးဖြစ်ပါလေမိုင်လမွန်ရိုးဟာဆေးလွန်ကျွန်းသုံးဆွဲပြီးတည်ဆုံလာလို့အဲ့ဒီအချိန်ကယူဆခဲ့ကြပါတယ်။မွန်ရိုးဟာ1950ခုနှစ်လွန်ကာလအမျိုးသားတွေကိုဆွဲဆောင်နိုင်တဲ့အထင်ရှားဆုံးသင်္ကေတတွေထဲကတစ်ခုအဖြစ်မှတ်တမ်းတင်ခဲ့ရတဲ့ဟောလိဝုဒ်ရုပ်ရှင်မင်းသမီးလည်းဖြစ်ပါတယ်
။1989ခုနှစ်မှာကျွေးလင့်ခဲ့တဲ့နောက်ထပ်ကျယ်တဲ့ပွင့်ကတော့ Rock and Roll ရဲ့ဘုရင် Elvis Presley ဖြစ်ပါတယ်။1989ခုနှစ်ဩဂုတ်လ16ရက်နေ့မှာကွယ်လွန်ခဲ့တာဖြစ်တဲ့အတွက်2018ခုနှစ်မှာနှစ်ပေါင်း40ရှိခဲ့ပါပြီ။ Presley ကွယ်လွန်ခဲ့ပြီဆိုတဲ့သတင်းကြောင့်ကမ္ဘာတစ်လောကသူ့ရဲ့ပရိသတ်တွေကြွေကွဲဝန်းနေခဲ့ရပါတယ်။ Rock and Roll ဘရင်20ရာစုရဲ့အထင်ရှားဆုံးဂီတရင်ကျေးမှုသင်္ကေတအဖြစ်သတ်မှတ်ခံခဲ့ရတဲ့ Elvis Presley ကွယ်လွန်ချိန်မှာအသက်42နှစ်ရှိခဲ့ပါပြီ
။ The thousands of other friends who had to wait outside could not come in.
လွန်ခဲ့တဲ့နှစ်30 1989ခုနှစ်ကအာနာရှင်ဟစ်တလာရဲ့လက်ထောက်အဖြစ်တာဝန်ယူခဲ့တဲ့နာဇီစစ်ရာဇဝတ်သားရူဒော့ဖ်ဟက်စ်တည်ဆုံးခဲ့ပါတယ်။လူရင်ဘတ်စစ်ခုံရုံးကစစ်ရာဇဝတ်မှုနဲ့သူ့ကိုထောင်ဒဏ်တစ်သက်အပြစ်ဒဏ်ပေးခံထားရပြီးဘာလင်မြို့ကရှပန်ဒူအချင်းတော်မှာဖမ်းဆီးထားတဲ့အချိန်မှာသူ့ကိုယ်သူလျှက်စစ်တကြိုးနဲ့အဆုံးစီရင်သွားခဲ့တာပါ။သူဟာရှပန်ဒူအချင်းတော်မှာနောက်ဆုံးကြံရစ်တဲ့နာဇီစစ်ရာဇဝတ်သားဖြစ်ပြီး1989ခုနှစ်ဩဂုတ်လ18ရက်နေ့မှာကွယ်လွန်ခဲ့တာပါ။
လွန်ခဲ့တဲ့နှစ်20 1998ခုနှစ်ဩဂုတ်လမှာတော့ဗီတိန်ကဝေးလာမင်းသမီးဒိုင်ယာနာပါရီမြို့တော်မှာကားမတော်တဆတိုက်မှုဖြစ်ပွားပြီးတေဆုံးခဲ့တာကြောင့်ကမ္ဘာတဝန်းသူ့ကိုချစ်ခင်သူတွေဝမ်းနည်းပူဆွေးခဲ့ကြပါတယ်။မင်းသမီးဒိုင်ယာနာနေထိုင်တဲ့ကင်စင်တန်နန်းတော်ရှိမှလည်းထောင်နဲ့ချီတဲ့လူအုပ်ကြီးကမင်းသမီးအတွက်အမှတ်တရပန်းစည်းတွေချခဲ့ကြပါတယ်။
ဒါယနာဟာအင်ရှစ်ဆန်ချားလ်စ်မင်းသားနဲ့1982ခုနှစ်မှာလက်ထပ်ခဲ့ပြီး1996ခုနှစ်ကမှတရားဝင်ကွာရှင်းခဲ့ပါတယ်။လူသီများထင်ရှားပြီးလူကြီးလူငယ်ပေါ်များတဲ့မင်းသမီးဒါယနာတည်ဆုံရမှုအတွေ့ဗြိတိန်တော်ဝင်မိသားစုအပေါ်ဝေဖန်မှုတွေလည်းရှိခဲ့ပါတယ
်။လွန်ခဲ့တဲ့နှစ်ပေါင်း50 1969ခုနှစ်အောက်တိုဘာလမှာတော့ကမ္ဘာကျော်တော်လှန်ရေးခေါင်းဆောင်အာနက်စ်ကိုခြေကွေပါရာကြာဆုံးခဲ့ပါတယ်။1928ခုနှစ်မှာအာဂျင်တီးနားရဲ့ကျွေးဝါးတဲ့မိသားစုကမွေးဖွားခဲ့ပြီးချေဂွေဗာရာဟာ1959ခုနှစ်ကျူဘာအာနာရှင်ဖူဂန်စီယိုဘက်သစတာအစိုးရကိုလက်နက်ကင်ဖြုတ်ချနိုင်မှုအတွက်ကျူဘာခေါင်းဆောင်ဖီဒယ်ကက်စထရိုကိုကူညီပေးခဲ့သူပါ။ဒါပေမဲ့လည်းဘိုလီးဗီးယားနိုင်ငံမှာတော်လှန်ရေးပေါ်ပေါက်ဖို့လှုံ့ဆော်စည်းရုံးနေခဲ့တဲ့အချိန်1969ခုနှစ်အတွင်းကျဆုံးခဲ့ပါလေ။2018ခုနှစ်မှာနှစ်50ပြည့်ခဲ့ပါလေ။
2018ခုနှစ်ဟာကမ္ဘာကျော်ပြင်သစ်ဒီဇိုင်းဖက်ရှင်ပညာရှင်ခရစ်စတီယန်ဒီယော်ကွယ်လွန်ခဲ့တဲ့နှစ်60ပြည့်ဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းအမျိုးသမီးတွေအတော်များများဖက်ရှင်ဒီဇိုင်းတွေကိုအာရုံမစိုက်နိုင်ခဲ့တဲ့အတွက်စစ်အပီးမှာစံပြတဲ့ဖက်ရှင်ဒီဇိုင်းတွေနဲ့ခေတ်သစ်တခုကိုတီထောင်သွားခဲ့သလိုဖက်ရှင်ပြပွဲတွေနဲ့တခြားသူတွေကိုလည်းမျက်စိဖွင့်ပေးခဲ့ပါတယ်။အသက်52နှစ်အရွယ်1969ခုနှစ်မှာခရစ်စတီယန်ဒီယောနှလုံးရောဂါနဲ့ကွယ်လွန်ခဲ့တာဖြစ်ပါတယ
်။လွန်ခဲ့တဲ့ဆယ်နှစ်2009ခုနှစ်ဒီဇင်ဘာလ28ရက်နေ့ကပါကစ္စတန်နိုင်ငံမှာအတိုက်ခံခေါင်းဆောင်ဗနစီယဘူတိုလုံခြံခံခဲ့ရပါတယ်။လူထုစီးပွဲတစ်ခုအတွင်းအသေးခံဘုံခွဲတိုက်ခိုက်ခံရပြီးကွယ်လွန်သွားခဲ့တာဖြစ်ပါတယ်။
2019ခုနှစ်ဟာအီရန်မှာရှားပြင်းနှံ့တက်ခဲ့တဲ့နှစ်50ပြည့်ဖြစ်ပါတယ်။1969ခုနှစ်အောက်တိုဘာမှာအီရန်နိုင်ငံရဲ့ဘုရင်အဖြစ်ဗိတ်သိက်ခံခဲ့တာပါ။1989ခုနှစ်အောက်တိုဘာလမှာတော့အီရန်တော်လှန်ရေးနဲ့ရှားပြင်းဖေရှားခံရပြီး1980ပြည့်နှစ်မှာကင်ဆာရောဂါနဲ့နှက်ရွာလာခဲ့ပါတယ်။
လာမယ့်2019ခုနှစ်ကပြည်ထောင်ပြည်မာကြီးဒုတိယမြောက်အဲလစ်ဘက်နဲ့ကျန်တော်မင်းသားကြီးဖီလစ်တို့လက်ထပ်ခဲ့တဲ့အနှစ်80ပြည့်နှစ်ပတ်လည်ပါတော်ဝင်မင်းသမီးအဲလစ်ဘက်နဲ့အဲ့ဒီအချိန်ကဘိုးကြီးဖီလစ်မော့ဗက်တန်တို့ဝက်စ်မင်စတာအဗီဖျားကျောင်းမှာ1948ခုနှစ်နိုဝင်ဘာလ20ရက်နေ့ကလက်ထပ်ထိမ်းမြှားခဲ့ကြတာပါဖျားကျောင်းအတွင်းအထူးဖိတ်ကြားထားတဲ့ဧည့်သည်တော်2000လောက်ရှိမှလက်ထပ်ခဲ့ကြတာဖြစ်ပါတယ်ဖျားကျောင်းအပြင်ဘက်မှာတော့ထောင်သောင်းချီတဲ့လူအကြီးကဆောင်ဆိုင်ပြီးမင်္ဂလာပွဲကိုကောင်းချီးပေးခဲ့ကြပါတယ်ခင်ဗျာ
လာမယ့်နှစ်သစ်2019ခုနှစ်အတွက်ထူးခြားတဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်သမိုင်းကြောင်းတွေကိုဦးသိန်းထိုင်ဦးနဲ့မသိန်ကြီးထိုက်တို့စူးစီးတင်ပြထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်တနင်္လာနေ့ညရဲ့အပတ်စဉ်ကဏ္ဍတွေကတခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်ရဲ့အစီအစဉ်မှာတော့ Fulbright ပညာတော်တင်စုနဲ့အမေရိကန်ပြည်ထောင်စုမှာမဟာဘွဲ့တင်နန်းတက်နေတဲ့ကိုမင်းမင်းဟင်းရဲ့အမြင်ကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ကျွန်တော်တို့လူသားတွေတူတူယောက်ချင်းစီတိုင်းမှာယုံကြည်ချက်ပန်းနိုင်ဆိုတာရှိတယ်ပါတယ်အဲ့လိုယုံကြည်ချက်ပန်းနိုင်ဆိုတာကိုဘယ်လိုမျိုးခံနိုင်ရမလဲဆိုရင်ခီးစဉ်တစ်ခုသွားတဲ့အခါမှာခီးစဉ်ကိုတိတိကျကျသတ်မှတ်ထားသလိုပါပဲကိုသွားခြင်းနဲ့ညို့ရွာနေဒေသကိုတိတိကျကျသတ်မှတ်ထားဖို့လိုအပ်ပါတယ်သိရှိထားဖို့လိုအပ်ပါတယ်အဲ့တော့အဲ့ဒီခီးစဉ်ကိုသွားမဲ့ခီးစဉ်ကိုသိရှိထားတဲ့အခါမှာကျွန်တော်တို့တခါတလေမှာကလေးနဲ့သွားရလဲဖြစ်နေပါတယ်တခါတလေမှာလက်ပစ်ကူရလို့လည်းဖြစ်နေပါတယ်တခါတလေမှာတော့စရိန်စီရလို့တခါတလေမှာတော့လေရင်စီးပြီးသွားရမှာလည်းဖြစ်နေပါတယ်အဲ့တော့တခါတလေကြရင်တော့စရိန်စီးပြီးတခါလက်ပစ်ကူပြီးတခါလေရင်စီးပြီးတခါအမျိုးမျိုးအဖြစ်ပုံသွားရလဲဖြစ်နေပါတယ်တို့ပေမဲ့လည်းအရေးကြီးဆုံးအချက်ကရွေးနေဖို့ပါပဲရွေးနေတဲ့အခါမှာလည်းကိုယ်သွားခြင်းနဲ့ပန်းနိုင်ကိုရှေ့ရှုပြီးရွေးနေဖို့ပဲလိုအပ်ပါတယ်အဲ့လိုမျိုးရှေ့ရှုပြီးရွေးနေတယ်ဆိုရင်တော့ကျွန်တော်တို့တခါတလေမှာအချိန်တူတူနဲ့ရောက်နေသလိုတခါတလေမှာတော့အချိန်နည်းနည်းလေးကြာပြီးမှရောက်နေနိုင်မျိုးဖြစ်နေပါတယ်တခါတလေမှာအချိန်အကြာကြီးနေမှနေပွားများစွာကြာပြီးမှရောက်သွားနိုင်နိုင်မျိုးလည်းဖြစ်နေပါတယ်တို့ပေမဲ့လည်းဘလို့ပဲရောက်ဘလို့အချိန်နေရဖြစ်ဖြစ်ပန်းနိုင်တစ်ခုကိုမရောက်ရောက်အောင်တော့ရွေးနေဖို့ကကျွန်တော်တို့ရဲ့တာဝန်ပါပဲအဲ့လိုမျိုးသွားနေတဲ့အခါမှာ ျွန်တော်တွေတွားနေတဲ့လမ်းလျှောက်မှာမိတ်ဆွေအဟောင်းတွေမိတ်ဆွေအစ်စ်တွေတငယ်ချင်းအစ်စ်တွေအများကြီးနဲ့ကျွန်တော်တို့တွေ့ဆုံကြုံတွေ့နေပါတယ်တွေ့တဲ့အခါမှာလည်းဒီတဦးတယောက်ချင်းစီကိုမြတ်တာစေတနာတွေထားပြီးတော့ဆက်ဆက်မယ်ကိုယ့်ရဲ့သွေးသားရင်းချလို့စိတ်ထဲမှာသတ်မှတ်ပြီးတော့ကိုချင်းစာတရားတွေနဲ့ပေါင်းသင်းဆက်ဆက်ပြီးတော့သွားမယ်ဆိုရင်ကိုသွားခြင်းနဲ့ပန်းတိုင်တစ်ခုကိုလူသားဆန်စွာနဲ့ရောက်ရှိမှာပဲဖြစ်ပါတယ်အဲ့တော့အတူချုံပြီးပြောရမယ်ဆိုရင်ကျွန်တော်တို့အားလုံးမှာရည်မှန်းချက်ပန်းတိုင်ဆိုတာရှိတင်ပါတယ်အဲ့ရည်မှန်းချက်ပန်းတိုင်ကိုမစုံမနစ်နဲ့စွဲနဲ့ရှေ့ရှုပြီးတော့သွားဖို့ပါလေလိုအပ်ပါတယ်အဲ့လိုမျိုးသွားရင်မုတ်ချမတွေ့အဲ့ပန်းတိုင်ကိုစုပ်ကင်နေမှာပဲခြေချနေမှာပဲဖြစ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာနေ့ညချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မနေ့ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ် VOA ရဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်စီစဉ်နေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါမယ်ရှင
်ရုရှားစစ်ဖက်လေယာဉ်စီးပစ်ကြပြီးလေယာဉ်ပေါ်ပါလူ60မြောက်လုံးသေဆုံးခဲ့ရတဲ့ဖြစ်ရပ်မှာဖြစ်နိုင်ခြေအကြောင်းတွေအများကြီးရှိတဲ့အထက်အကြံဖက်ဝါဒဆွဲတိုက်ခိုက်ခံရတာကတော့ဖြစ်နိုင်ခြေတည်းမပါဘူးလို့ရုရှားတာဝန်ရှိသူတွေကပြောပါတယ်အခုချိန်ထိကတော့အကြံဖက်ဝါဒဆွဲတိုက်ခိုက်ခံရတာဟာထိပ်တန်းဖြစ်နိုင်ခြေတည်းမပါဘူးလို့ရုရှားအစိုးရအဖွဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်တနင်္ဂနွေနေ့ကအဲ့ဒီလေယာဉ်ပစ်ကြတာဟာလေယာဉ်မှုရဲ့မှောင်ရင်မှုဒါမှမဟုတ်စက်ပိုင်းချိုဝင်ချက်ကြောင့်ဖြစ်နိုင်ခြေရှိတယ်လို့ရုရှားသံရုပ်ပို့ဆောင်ရေးဝန်ကြီးမက်ဆင်ဆူကူလော့ဖ်ကဒီကနေ့စောပိုင်းမှာပဲပြောခဲ့ပါသေးတယ်အိန္ဒိယနိုင်ငံကနျူကလ িয়ার ထိပ်ဖူးသင်နိုင်တဲ့တိုက်ချင်းပြေ Agni 5ဒုံးကျည်ကို၄ချိန်မြောက်အောင်မြင်ဆက်တက်လာနိုင်ပါတယ်ဒီဒုံးကျည်ဟာကီလိုမီတာ 9,000 ကျော်အဝေးကပစ်မှတ်တွေကိုထိမှန်အောင်ပစ်နိုင်တာကြောင့်ပြည်ထောင်နိုင်ငံမြောက်ဖက်စွန်းကဒေသတွေဟာအိန္ဒိယနျူကလ িয়ার လက်နက်တွေရောက်နိုင်တဲ့အထက်ပါသွားပါပြီ။ 18.5 မီတာရှိပြီးတန်90လေးတဲ့မြေပြင်ကနေမြေပြင်ပစ်ဒုံးကျည်ကိုအိန္ဒိယအရှေ့ပိုင်းအိုဒီရှာပြည်နယ်ကမ်းလွန်အဗ်ဒူကလမ်ကျွန်းပေါ်ကနေဒီကနေ့ဆန်းသတ်ပစ်လွတ်ပြီးတဲ့နောက်ဒုံးကျည်ဟာအနီးနားကအော်စတြေးလျရေပြင်နဲ့ဆင်းသွားပါတယ်။ Syria နိုင်ငံ Al-Bab မြို့မှာတနင်္လာနေ့က IS အစိုးရအဖွဲ့ရဲ့တိုက်ခိုက်မှုကနေထွက်ပြေးဖို့ကြိုးစားတဲ့အရက်သား30ထဲမှနေတည်ဆုံပြီးအများအပြားဒဏ်ရာရသွားတယ်လို့တူရကီစစ်ဖက်ရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။တိုက်ပွဲတွေဖြစ်နေတဲ့မြို့ကနေအရက်သားတွေထွက်မပြေးအောင် IS တွေကမိုင်းတွေလက်လုပုံးတွေတုံးပြီးတားဆီးနေတယ်လို့ပဲထုတ်ပြန်ချက်မှာပြောထားပြီးတော့အသေးစိတ်တွေမပါပါဘူး။အယ်ဂျာဇီးရာသတင်းထုတ်လို့ရမှုတယောက်ကိုသတင်းဌာနကစာသွေးထိုးလှုံ့ဆော်မှုနဲ့ဖမ်းထားတယ်ဆိုတာအီဂျစ်နိုင်ငံကအတည်ပြုလိုက်ပါတယ်။အယ်ဂျာဇီးရာသတင်းဌာနကကာတာနိုင်ငံရဲ့အာဏာရမိသားစုကရမုံငွေတစ်စိတ်တစ်ပိုင်းထောက်ပံ့နေတာပါ။လုံခြုံရေးကိုနှောက်ယှက်မှုသတင်းမှားတွေကိုဖြန့်ဝေမှုနဲ့သတင်းထုတ်လို့ရမှုမကမှုဟူစိန်ကိုတောက်ကြနေကဖမ်းလိုက်တယ်လို့အီဂျစ်ပြည်ထရေးဝန်ကြီးဌာနကပြောပါရယ်ဟူစိန်ဟာမိသားစုထံသွားလည်ချိန်မှာလုံခြံထားတဲ့ဆွေချက်တွေနဲ့အီဂျစ်ကဖမ်းထားတာလို့အယ်ဂျာဇီရာသတင်းဌာနကပြောပြီးချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုထားပါရယ်လေနူချစ်သူတွေတရားဝင်လက်ထက်ထိများခွင့်ပေါ်ကန့်ကွက်သူနဲ့ထောက်ခံသူထောင်ပေါင်းများစွာဟာတိုင်ဝမ်လွှတ်တော်ပြင်ပမှာဒီကနေ့တရားဆန္ဒပြဖို့တွေလုပ်ကြပါရယ်တိုင်ဝမ်ကျွန်းရဲ့တရားမကျွန်းထုံးဥပဒေတစ်ခုကိုတိုင်ဝမ်လွှတ်တော်ကော်မတီတစ်ခုကပြင်လိုက်တာနဲ့တရားထဲမှာပဲအခုလိုထောက်ခံပွဲနဲ့ကန့်ကွက်ပွဲတွေလုပ်ကြတာပါခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Vitex Zonnet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်။မနေ့ပြန်မနေ့ခင်းထုတ်လွှင့်မယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.